Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်လွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းမှတော်တာရှင်များရှင်ကျမခင်လေးပါ။ဒီတနင်္လာညအတွက်ထိတ်တဲအောင်သတင်းတွေကိုမက်ဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ဗြိတိန်နှစ်နိုင်ငံဆက်ဆံရေးဟာကြောက်ဆောင်ကြောက်သားလို့ခိုင်မာတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါရယ်။အာဆီယံနိုင်ငံများရဲ့ဝင်ကြီးတွေတွေ့ဆုံပွဲမှာမြန်မာအရေးကိုအဓိကထားဆွေးနွေးမယ်လို့တန်တမန်အတိုင်းဝိုင်းကပြောဆိုပါတယ်။အာဆီယံကမြန်မာအရေးကိုထိထိရောက်ရောက်မလုပ်နိုင်ဘူးလို့မြန်မာလူငယ်တော်လှန်ရေးမဟာမိတ်အဖွဲ့တွေကဝေဖန်လိုက်ပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်တင်ဆက်ပေးမယ်သတင်းတွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့ပြည်ပခဖြည့်ရှင်ရေးနဲ့ပတ်သက်ပြီးတော့ NUG ရဲ့အစိုးရသဘောထားကိုနိုင်ငံသားရေးဝင်ကြီးဒေါ်စင်မအောင်က VOA ကိုအခုလိုပြောပါတယ်
။ဘလော့ကတော့ဒီဟာကမဖြစ်နိုင်သေးဘူးလို့ကျွန်တော်တို့ဟိုအမြင်ပါတယ်ဆိုတော့ဒီလိုမျိုးတွေ့ဆုံဆွေးနွေးရေးဆိုတာဒီတွေ့ဆုံဆွေးနွေးနိုင်တဲ့ခင်းကျင်းပေါ့နော်ဟောခင်းကျင်းပေးထားကြပေါ့နော်လို့တယ်အဲ့ဒီ environment တစ်ခုကိုဖန်တီးဖို့လို့တယ်ဆိုတော့
ဒေါ်စင်မအောင်နဲ့ဆက်သွယ်မေးမြန်းခံအပြည့်စုံတဲ့အတူ YouTube လိုမျိုးအစားထိုးနိုင်မဲ့ M ကျူကိုစစ်ကောင်စီဘက်ကစတင်ပြီးတော့စမ်းသပ်သုံးဆွဲနေတာနောက်ပြီးတော့ကလေးငယ်ထိခိုက်သေးဆုံးမှုဆိုင်ရာကုလအစီရင်ခံစာနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တုံ့ပြန်ချက်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးစင်တာတစ်ခုကိုရုရှားကပြစ်ခတ်မှုကြောင့်အ ਨੇ ဆုံးလူ၄ဦးသေဆုံးပြီး၁၁ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းတောင်ပိုင်းကအရာရှိတွေကဒီနေ့ပဲပြောပါရယ်။တိုက်ခိုက်မှုဟာဇာပိုရီရှားဒေသမှာရှိတဲ့အော်ရခိမြို့မှာဖြစ်ပွားခဲ့တာပါ။ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကရုရှားတပ်ဖွဲ့တွေဟာလူနေရပ်ကွက်တစ်ခုထဲကိုပယ်ထိန်ဘုံးကိုအုံပြုပြီးတိုက်ခိုက်ခဲ့တဲ့အတွက်အခင်းဖြစ်တဲ့နေရာမှာရင်လူ၄ဦးသေဆုံးသွားတယ်လို့ Telegram မှာပြောထားပါရယ်။ရုရှားဟာ2022ခုနှစ်ဖေဖော်ဝါရီလကစတင်ခဲ့တဲ့ကျူးကျော်တိုက်ခိုက်မှုတွေမှာအရေးပဲပြစ်မှတ်တွေကိုအဓိကထားတိုက်ခိုက်ခဲ့တယ်လို့စွန့်စွဲခံထားရပါတယ်။အဲဒါကိုတော့ရုရှားဘက်ကငြင်းဆိုထားပါတယ်။တစ်ဖက်မှာလည်းယူကရိန်းကနေတို့အဖွဲ့ဝင်ဖြစ်ရေးအတွက်ကြိုးပမ်းမှုပေါ်ယူကရိန်းအနေနဲ့စစ်မှတ်ပြီးခင်မှာအဖွဲ့ဝင်ဖြစ်လာဖို့အစဉ်လင်းဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောထားပါတယ်။နေတိုအတွင်းရေးမှူးချုပ်ရန်စတော်တန်ဘက်ကတော့လီတူရေးနီးယားနိုင်ငံမှာယခုသတင်းပတ်တဲ့လှုပ်တဲ့ထိပ်သီးအစည်းအဝေးပွဲမှာယူကရိန်းတွေနှစ်ရွှေထောက်ပံ့မှုအစီအစဉ်တွေကိုသဘောတူမှာဖြစ်တယ်လို့ပြောထားပါတယ်ရှင်
။အမေရိကန်ဗီဒိန်နှစ်နိုင်ငံဆက်ဆံရေးကကြောက်ဆောင်ကြောက်သားလိုမျိုးခိုင်မာမှုရှိကြောင်းနှစ်နိုင်ငံကြားအပြုသဘောဆောင်တဲ့ဆက်ဆံရေးရှိတယ်လို့ဆွေးနွေးမှုတွေဆက်ပြီးတော့လှုပ်သွားဖို့မျှော်လင့်နေတဲ့အကြောင်းဗီဒိန်ကိုရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်။လစ်သူနီးရီးယားနိုင်ငံဘလင်းနက်စ်မြို့မှာဇူလိုင်လ17ရက်နေ့12ရက်နေ့မှာကျင်းပတဲ့နေတိုးထိပ်သီးညီလာခံအပါအဝင်၃နိုင်ငံခီးစဉ်ကိုအမေရိကန်သမ္မတဗီဒိန်ကိုရောက်ရှိနေတာဖြစ်ပါတယ်။ဗီဒိန်ဝန်ကြီးချုပ်နဲ့လန်ဒန်မှာဒီကနေ့တွေ့ဆုံပါတယ်။ဒေါင်းနင်းလန်ဗီဒိန်ဝန်ကြီးချုပ်ရဲ့နေအိမ်ကိုအမေရိကန်သမ္မတအနေနဲ့သမ္မတဘိုင်ဒန်ပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာဝန်ကြီးချုပ်ဆူနက်စ်နဲ့လာပေါင်းများစွာတွေ့ဆုံမှု၅ချိန်ရှိခဲ့ပြီးတော့အခုတွေ့ဆုံတာကတော့တရားဝင်တွေ့ဆုံမှုဆိုတာထက်ရှိကတွေ့ဆုံမှုတွေနောက်ဆက်တွဲဆွေးနွေးပြောဆိုတာမျိုးတွေဖြစ်တယ်လို့အင်ဖြူရောမျိုးသားလုံခြုံရေးအကြံပေးဂျေးဆူလဗန်ကပြောပါတယ်။ယူကရိန်းကိုနေတိုးအဖွဲ့ဝင်ဖြစ်လက်မခံသေးပေမဲ့ယူကရိန်းနဲ့အတူတကွရပ်တည်တာကိုပြသဖို့ရည်ရွယ်ပြီးတော့အင်ဂါနေ့ရဲ့ဒီထိပ်သီးဆွေးနွေးပွဲကိုသမ္မတဘိုင်ဒန်တက်ရောက်မှာဖြစ်ပါတယ်ရှင
်။ကိုရီးယားကျွမ်းဆွယ်နည်းကြေးပြင်မှာနျူကလ িয়ার စွမ်းအင်သုံးပယ်ထိန်ဒုံးကျည်ရေငုပ်သင်းမော့တစ်စီးကိုထုတ်ပြဖို့စီစဉ်နေတဲ့အမေရိကန်လှုပ်ရှားမှုကိုရှုတ်ချတယ်လို့မြောက်ကိုရီးယားကဒီနေ့ပဲပြောပါတယ်။ဒီလှုပ်ရှားမှုဟာနျူကလ িয়ার ပြည်ပခ္ခတွေကိုပုံမှန်ဖြစ်လာစေနိုင်တဲ့အခြေအနေတရက်ကိုဖန်တီးလိုက်နိုင်တယ်လို့လည်းပြောထားပါတယ်။မကြာခင်ကပဲအမေရိကန်ကင်းထောက်လေယာဉ်တွေဟာအရှိဘက်ကမ်းရိုးတဲ့အနီးလေပိုင်နက်ကိုချိုးဖောက်ဝင်ရောက်ခဲ့တယ်လို့မြောက်ကိုရီးယားရဲ့ KCN နဲ့သတင်းဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီလေယာဉ်တွေကိုပြစ်မချဘူးလို့အာမခံမှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားအမျိုးသားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကိုကိုးကားပြီး KCN နဲ့သတင်းဌာနကဖော်ပြထားပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ပိုင်ဆိုင်မှုကိုမဟာဗျူဟာမြောက်မိတ်ဆက်မှုအမေရိကန်ရဲ့ကြိုးပမ်းမှုဟာမြောက်ကိုရီးယားနဲ့ဒေသရင်းနိုင်ငံတွေပေါ်ပျောင်ပျောင်တင်းတင်းချိုးဖောက်မှုဖြစ်ပြီးငြိမ်းချမ်းရေးအတွက်ကြီးမားတဲ့ချင်းချောက်မှုတရဖြစ်တယ်လို့လည်း KCN သတင်းဌာနမှာဖော်ပြထားပါရှင်။
အိန္ဒိယနိုင်ငံရဲ့မြောက်ပိုင်းမှာမိုးသီးထက်စွာရာသွန်းနေတဲ့အတွက်မြေပြိုမှုတွေနဲ့ရေကြီးမှုတွေဖြစ်ပွားပြီးတော့အနည်းဆုံးလူ22ဦးသေဆုံးခဲ့ပါတယ်။အိန္ဒိယနိုင်ငံမိုးလေဝသဌာနကဟီမာချယ်ပရာဒေ့စ်ဒေသမြောက်ပန်ချက်နဲ့ဟာယာနာတို့အနီးမှာဒေသတွေမှာဒီကနေ့ထပ်ပြီးတော့မိုးသီးထန်စွာရွာသွန်းနိုင်မွဲရှိတယ်လို့လည်းခန့်မှန်းထားပါတယ်။ဒီဒေသတွေလိုပဲဒေလီမှာလည်းမိုးသီးထန်စွာရွာသွန်းနိုင်မွဲရှိပါတယ်။ဒေလီရဲ့အခြေခံအဆောက်အဦတွေဟာမိုးသီးထန်စွာရွာသွန်းတဲ့ဒဏ်ကိုခံနိုင်ရည်ရှိစေဖို့ဒီဇိုင်းထုတ်ပြီးတော့ဆောက်လုပ်ထားတာမဟုတ်ဘူးလို့လည်းဒေလီဝန်ကြီးချုပ်ကဒီကနေ့ပဲပြောပါတယ်။ The Times of India ကတော့ဒေလီမှာတနင်္ဂနွေနေ့တုန်းကမိုးရွာသွန်းမှုကြောင့်တပင်းနေပြိုကျတာအိမ်ပြိုကျတာတွေကြောင့်လူလေးဦးထံမှနေတည်ဆုံးခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။အိန္ဒိယမိုးလေဝသရဲ့ခန့်မှန်းချက်အရလာမယ့်3-4ရက်အတွင်းမှာတော့ဟိမဝန္တအနောက်ဘင်္ဂလားစစ်ကင်းအသံမီဂါလာယာအရူနာချာပရာဒေ့စ်နာဂလန်မဏိပူရနဲ့ဘီဟာတို့မှာမိုးသီးထန်စွာရွာသွန်းနိုင်ပြီးနောက်ထပ်3-4ရက်လည်းဆက်ပြီးတော့ရွာသွန်းမယ်လို့ခန့်မှန်းနေပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာညဗီယူရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အနေဖြင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံမှုရှိပြီးမြမရေးပါဝင်တောင်ကျုပ်ပင်လေရေပိုင်နဲ့အငင်းပွားမှုတွေနဲ့ဒေသတွင်လက်နက်အပြိုင်ဆိုင်တပ်ဆင်မှုအခြေအနေတွေကိုအဓိကထားဆွေးနွေးမယ်လို့တန်တမန်အတိုင်းဝိုင်းကပြောဆိုပါရယ်အာဆီယံအနေနဲ့မြမနိုင်ငံအကြက်တဲဖြည့်ရှင်ရေးထိရောက်အောင်လုပ်နိုင်စွမ်းမရှိဘူးဆိုပြီးဒေသတွင်အကဲခတ်တွေဝေဖန်နေချိန်မှာပဲအာဆီယံတန်တမန်တွေတွေ့ဆုံကြတာပါ
ASEAN does not have the capacity to do that and in fact no external entity can really have that kind of capacity
ဒီလိုစမ်းဆောင်နိုင်တဲ့အခြေအနေမှာအာဆီယံမှာမရှိသလိုတခြားပြင်ပဘယ်အဖွဲ့အစည်းကမှလည်းဝင်ရောက်ဆောင်ရွက်နိုင်စွမ်းမရှိပါဘူးအာဆီယံအနေနဲ့နားချတိုက်တွန်းတာကုညီပံ့ပိုးပေးတာမျိုးလောက်ပဲလုပ်နိုင်ပါတယ်ရေရှည်မှာကြာမဲ့သဘောရှိပါတယ်ဆိုပြီးဂျကာတာအခြေစိုက်နိုင်ငံရေးလေလာသူဒူဝီဖော်တူနာအန်နဝါကပြောဆိုသွားတာပါမြန်မာအရေးမှာအလုံးပါဝင်နိုင်တဲ့တွဲဆောင်ဆွေးနွေးရေးနဲ့နိုင်ငံရေးအရာအဖြေရှာဖို့အတွက်အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံနဲ့အဖွဲ့ဝင်နိုင်ငံတွေကပြောဆိုနေပါတယ်။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလိုက်နာလာဖို့နဲ့တက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့တွဲဆောင်တာအွန်လိုင်းကဆွေးနွေးတာတွေကိုအကြိမ်130လောက်လုပ်ခဲ့တဲ့အကြောင်းလည်းအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရနိုမာဆူဒီကပြောဆိုထားပါတယ်။အစည်းအဝေးတွေမှာမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူတွေကိုပဲဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားပါတယ်ရှင်။
ပေါ်ပြီးတော့မှကြီးမားလာနေတဲ့မြမအကြက်တဲကိုဖြည့်ရှင်းတဲ့အခါမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိဘူးလို့မြမလူငယ်တော်လှန်ရေးမဟာမိတ်အဖွဲ့တွေကဝေဖန်လိုက်ပါတယ်။အင်္ဂါနေ့မနေ့ဖြန်မှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမှာစတင်ကျင်းပမယ့်အာဆီယံနိုင်ငံသားရေးဝင်ကြီးအစည်းအဝေးမတိုင်ခင်မှာတော့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမာရုံးအကြီးအကဲအင်ဒိုနီးရှားတန်မတ်ကြီးငူရာဆာရာနဲ့မြမဒေါ်လာရေးလူငယ်တွေရဲ့ကိုယ်စားလှယ်26ဦးတို့ဇူလိုင်လ3ရက်နေ့ကအွန်လိုင်းဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အာဆီယံလူထုအခြေပြုအဖွဲ့အစည်း Progressive Voice ခြေပြေအတန်ရဲ့ဇူလိုင်လ9ရက်နေ့ထုတ်ပြန်ချက်မှာတော့အလှည့်ကျတာဝန်ယူရရဲ့အာဆီယံဥက္ကဋ္ဌရာထူးနဲ့အတူအထူးတန်တမန်ရဲ့လုပ်ပိုင်ခွင့်သက်တမ်းတစ်နှစ်တစ်ခါဒေတာသွင်းနိုင်ငံအလိုက်ပြောင်းလဲနေတာကြောင့်မြမအကြက်တဲဖြစ်ရှင်းရမှာထိရောက်မှုမရှိကြောင်းကိုငူရာဆာရာနဲ့တွေ့ဆုံချိန်မှာလူငယ်ကိုယ်စားလှယ်တွေကထောက်ပြခဲ့တယ်လို့ဖော်ပြထားပါတယ်။2022ခုနှစ်ဧပြီလ24ရက်နေ့ကချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရက်နဲ့ပတ်သက်လို့နှစ်နှစ်ကျော်ကာလအတွင်းမှာမြန်မာပြည်သူတွေပေါ်အကြမ်းဖက်ကျူးလွန်နေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုအာဆီယံအနေနဲ့ထိထိရောက်ရောက်တားဆီးနိုင်ခြင်းမရှိတဲ့အပေါ်မှာမြန်မာလူငယ်တွေဘက်ကစိတ်ပြတ်ကြောင်းကိုလည်းအဲ့ဒီဆွေးနွေးပွဲမှာပြောဆိုခဲ့ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အစွန်းရောက်ရိုဟင်ဂျာအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့အာဆာလက်နက်ကိုင်အဖွဲ့ကထိတ်တန့်ခေါင်းဆောင်တဦးဟာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးဒီနေ့ပဲတေဆုံးသွားခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်ထိတ်တန့်အရာရှိတွေကအတည်ပြုပြောဆိုချက်ကိုတူရကီနိုင်ငံကအနာဒိုလိုအေဂျင်စီသတင်းဌာနမှဖော်ပြထားပါတယ်။အာဆာလက်နက်ကိုင်အဖွဲ့ဝင်100လောက်ဟာရိုဟင်ဂျာဒုက္ခသည်စခန်းအမှတ် 18 ကိုတိုက်ခိုက်ဖို့အတွက်ပြင်ဆင်နေတာကိုသတင်းရခဲ့တဲ့အကြောင်းနဲ့ဘင်္ဂလားဒေ့ရှ်ရဲတွေနဲ့အပြန်အလှန်တိုက်ပွဲဖြစ်ပွားချိန်မှာအာဆာဘက်ကထိတ်တန့်ခေါင်းဆောင်ဟော့ဆေးမာဂျီတေဆုံးသွားတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO နဲ့အာဆာအဖွဲ့ကြားတိုက်ပွဲဖြစ်ပွားချိန်မှာအာဆာဘက်က9ယောက်တေဆုံးတာကိုလက်တုံ့ပြန်ပြီးပြန်လည်တိုက်ခိုက်ဖို့ကြိုးစားခဲ့တာလို့လည်းဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။ အာဆာလက်နက်ကိုင်အဖွဲ့ဟာ2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်ရှင်
တရုတ်နိုင်ငံတောင်ပိုင်းမူလာတန်းကျောင်းလေးတစ်ကျောင်းမှာတော့ဒီကနေ့ဓားသမားတစ်ယောက်ကဝင်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး6ယောက်သေဆုံးပြီးတော့တစ်ယောက်ဒဏ်ရာရခဲ့ပါတယ်တိုက်ခိုက်မှုကတော့ဂွန်ဒေါန်ပြည်နယ်လီယန်ကျန်းမြို့မှာမနက်9နာရီခွဲလောက်ကဖြစ်ပွားခဲ့တာပါသေဆုံးတဲ့သူတွေထဲမှာကလေးငယ်3ယောက်မိဘ2ယောက်နဲ့ဆရာ1ယောက်သေဆုံးခဲ့တယ်လို့ကနဦးသတင်းတွေမှာဖော်ပြပါတယ်ဝူးလို့မိသားစုနာမည်ရှိတဲ့အသက်25နှစ်အရွယ်ကတိုက်ခိုက်ခဲ့တယ်လို့တန်ရရှိသူကိုအခုဆိုရင်တော့ဖမ်းဆီးထိန်းသိမ်းထားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။တရုတ်နိုင်ငံမှာတနက်ကန်ဆောင်ခွင့်ကိုတင်းတင်းကြပ်ကြပ်ကန့်သက်ထားပါတယ်။ဒါပေမဲ့မကြာသေးခင်နှစ်တွေအတွင်းကစာတင်ကြောင်းတချို့ပါဝင်နေရာတချို့မှာဓာတ်နဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူအစုလိုက်အသက်ဆုံးမှုတွေလည်းရှိခဲ့ပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေမတိုင်ခင်မှာတော့ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့ပြည်ပခဖြည့်ရှင်ရေးတက်ဆိုင်သူအားလုံးလက်တွေပါဝင်နိုင်ရေးမှာတော့အခင်းချင်းတွေဖန်တီးနိုင်မှုလိုအပ်တယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်က VOA မြန်မာပိုင်းကိုပြောပါတယ်လက်ရှိမြန်မာနိုင်ငံရေးမှာအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးကသာတခုတည်းသောရှေ့ဆက်နိုင်မဲ့လမ်းကြောင်းဆိုတဲ့ ASEAN ရဲ့တိုက်တွန်းချက်အပေါ်မှာ NUG ရဲ့ရည်တည်ချက်သဘောထားကိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်မြန်မာအရေးကိစ္စစစ်ကောင်စီနဲ့ရောNUG နဲ့ပါတွေ့ဆုံဆွေးနွေးနေပါတယ်လို့ ASEAN ဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Renon Masudi က ASEAN နိုင်ငံသားရေးစည်းဝေးမကျင်းပခင်အရင်သတင်းပတ်တုန်းကပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကိုကိုငိမ့်ချမ်းအေးက Zoom ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်အချိန်မှာဒီ ASEAN အနေနဲ့ဂျာဝင်ဆောင်ရွက်နေတယ်ဆိုပြီးတော့တို့အကြာခဏလဲထုတ်ပြန်လေးရှိပါတယ်အခုနောက်ဆုံးတော့ပြီးခဲ့တဲ့တောက်ကြာနေ့က ASEAN ရဲ့လက်ရှိဥက္ကဋ္ဌအင်ဒိုနီးရှားကပေါ့နော်အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကနေပြီးတော့ပြောပါတယ်သူတို့ကဒီတွေ့ဆုံဆွေးနွေးရေးကိုအတွက်ပဲအပိတဲ့ဒီအတွက်လည်းခဏဦးထိတွေ့ဆက်ဆက်မှုတွေလုပ်ခဲ့ကြတယ်လို့ဆက်လက်ပြီးတော့လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒီတော့မြို့သားညွေအစိုးရ NUG နဲ့ထိတွေ့ဆက်ဆက်မှုအနေထားဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်တို့ဒီ NUG အနေနဲ့ကတော့ဒီ ASEAN ကိုယ်စားလှယ်ပေါ့နော်ဒီ ASEAN ရဲ့ဒီခြေရဲ့ကိုယ်စားလှယ်နဲ့ကတော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ဒီတွေကစလို့မလို့ပေါ့နော်ကျွန်တော်တို့ဘက်ကနေပြီးတော့ပုံမှန်ဆက်သွယ်ဆောင်ရွက်မှုတွေရှိပါတယ်အခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့အင်ဒိုနီးရှားဘက်ကလည်းပဲပို့ပြီးတော့တက်တက်ကြွကြွနဲ့ပေါ့နော်ဟို engagement လုပ်လာတာရှိပါတယ်ဒါကလည်းပဲ ASEAN 5 point consensus မှာပါတဲ့အတိုင်းပေါ့နော်ဒီ ASEAN ရဲ့ဒီဥက္ကဋ္ဌအနေနဲ့ ASEAN ကိုယ်စားလှယ်အနေနဲ့သက်ဆိုင်သူအားလုံးနဲ့အဲထိတွေ့ဆက်ဆံရမယ်ဆိုတဲ့ဟာကိုသူကျင့်သုံးတဲ့အနေနဲ့ဖြစ်ပါတယ်ဆိုတော့အခုအင်ဒိုနီးရှားကတော့ 5 point consensus ကိုဖြစ်အောင်လို့ပေါ့နော်အားဆိုင်ထည့်ပြီးတော့ဟောတွန်းပြီးတော့ထိတွေ့ဆက်ဆံတဲ့သဘောရှိရလို့ကျွန်တော်တို့ပြောလို့ရပါတယ်ရှင
်ဟုတ်ကဲ့ဗျအဲ့တော့ ASEAN နဲ့ဒီလိုထိတွေ့ဆက်ဆံပြီးတော့စကားပြောဆိုတဲ့အခါမှာသူတို့ဘက်ကပေါ့နော်ဘလို့အကြောင်းအရာတွေအဓိကထားဆွေးနွေးပါလို့ညသူတို့ကဘာကိုအလေးထားပြောပါလို့ည
အဓိကတော့ 5 point consensus ပါပဲဆိုတော့ကျွန်တော်တို့ဘက်ကလည်းပဲ 5 point consensus ကဟို NUG နဲ့ဆွေးနွေးခဲ့တာမဟုတ်ဘူးလေနော်စေကောင်းဆောင်နဲ့ဆွေးနွေးပြီးတော့သဘောတူခဲ့တာဖြစ်တယ်ဆိုတော့ဒါကိုလိုက်နာဆောင်ရွက်ဖို့လက်မှတ်ရေးထိုးထားခဲ့တဲ့သဘောတူထားခဲ့တဲ့အဲစေကောင်းဆောင်နေဘက်မှာပို့ပြီးတော့တာဝန်ရှိတယ်ပေါ့နော်အဲ့တော့သူတို့လိုက်နာဖို့ကပို့ပြီးတော့သူတို့မှာတာဝန်ရှိတယ်ပေါ့နော်ဒီချက်နောက်တစ်ခုကကျမတို့ဒီတော်လိုင်းရင်အင်အားစုတွေအနေနဲ့ကကြတော့ကျမတို့မှာဒီ military code of conduct တွေဘာတွေဆိုတာလဲရှိပြီးသားအယက်သားတွေကိုဟိုရှူတိုက်ခိုက်မှုမပြုတ်ဘူးပြင်မှတ်မထားဘူးဆိုတဲ့ဟာကစစ်ဖက်ဆိုင်ရာကျင့်ဝတ်တွေကိုကျမတို့ဘက်ကတက်နိုင်ဆုံးပေါ့နော်အန်ဒိုးစ်လုပ်နေတဲ့အနေအထားမျိုးရှိရပေါ့နော်လိုက်နာဆောင်ရွက်နေတယ်ဆိုတော့လိုက်နာဆောင်ရွက်ခြင်းမရှိရင်လည်းပဲရှိလာအောင်လို့မလို့ပေါ့နော်တွန်းတွန်းတက်တက်ပညာပေးလုပ်ငန်းတွေအစားကျမတို့လောက်ကင်ဆောင်ရွက်နေတာဖြစ်တယ်အဲ့တော့တကယ်တကယ်အကြမ်းဖက်မှုတွေကိုလုပ်နေတဲ့စစ်ကောင်စီဘက်ကနေပြီးတော့ဒီလိုမျိုးအကြမ်းဖက်မှုတွေအဲနောက်ဖမ်းဆီးထိန်းသိမ်းခံထားတဲ့အဲနိုင်ငံရေးကျင်းသားတွေအခုကိုပဲပေါ့နော်ဒါနိုင်ငံရေးကျင်းသားတွေကိုတက်ခံရတဲ့ကိစ္စတွေပေါ့လေတည်တံပေးပြီးတက်တာမဟုတ်ဘူးနော်တည်တံပေးပြီးတက်ခံရတာပုံစံတစ်မျိုးအခုရိုးရိုးထောင်ထဲကနေထုတ်ပြီးတော့ထောင်ပြောင်းရင်းနဲ့တက်ခံရတယ်ဆိုရဲအနေထားတွေပေါ့နော်အဲ့တော့ဒီအကြမ်းဖက်မှုတွေကိုရပ်တန့်မှုဆိုတာအဓိကတာဝန်ရှိတာစစ်ကောင်စီမှာတာဝန်ရှိတာပေါ့နော်ဆိုတော့ကျမတို့မှလည်းတာဝန်မရှိဘူးလားဆိုတော့ကျမတို့မဖြစ်အောင်ဓာစီဖို့ကျမတို့မှတာဝန်ရှိတယ်အဲ့တော့ဆိုတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီအပေါ်မှာအဓိကတာဝန်ရှိတဲ့သူက ိုင်းလာဆောင်ရွက်ဖို့လို့လိုတာပေါ့နော်ဒီပုံမှာပဲကျမတို့အခြေခံပြီးတော့ဆွေးနွေးဖြစ်ပါတယ်နောက်တစ်ခုကတော့ humanitarian ကိစ္စပါဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးနဲ့ပတ်သက်လို့လည်းပဲအဲကျမတို့ ਨੇ ပူးပေါင်းဆောင်ရွက်ဖို့လို့ပေါ့နော်ဒါကျမတို့အပကျမတို့ဆိုတဲ့နေရာမှာကျမတို့ကအခုမဟာမိတ်ပေါ့နော်တိုင်းသားတော်လိုင်းလက်လက်ကိုင်းဖွဲ့စည်းတွေထိန်းချုပ်တဲ့ဒေသတွေမှာလည်း IDPC အများကြီးပဲ refugee တွေအများကြီးပဲတိုင်းသားတော်လိုင်းလက်လက်ကိုင်းဖွဲ့စည်းတွေလက်ခံပြီးတော့စောင့်ရှောက်ထားတာပေါ့နော်ဆိုတော့ဒီလိုမျိုးအစုအဖွဲ့တွေ ਨੇ ပူးပေါင်းဆောင်ရွက်မှသာဖြင့်လက်တွေ့ကျတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးဖြစ်မှာအခုစစ်ကောင်စီဘက်ကနေတွားလို့ရတော့အခုမိုးခါမုန်တိုင်းနဲ့ပတ်သက်လို့အာဟာစင်တာကပူးပေါင်းဆောင်ရွက်ဖို့လို့စူးစမ်းဆောင်ရွက်နေတာရှိမှန်ပါတယ် UN agency တွေဘက်ကရောအဟဘက်ကရောပူးပေါင်းဆောင်ရွက်ပြင်မယ်ဒါတစ်ဖက်သက်ပဲဖြစ်နေတာပေါ့နော်ဒါစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ကြောင့်မို့လို့ဒါတွေကတကယ်လိုအပ်တဲ့နေရာတွေကိုမရောက်ခဲနဲ့ဥမာရန်ကုန်လိုနေပြည်တော်လိုနေရာမျိုးမှာပဲပုံနေတဲ့အနေအထားမျိုးတွေဖြစ်နေတယ်ဆိုတာမျိုးတွေကျွန်တော်တို့သတင်းတွေအရရောအဲ့ဒါ agency တွေနဲ့ထိတွေ့ဆက်ဆံမှုရအောင်သိရတယ်ပေါ့နော်ဆိုတော့ဒါတွေကဒီ5 point consensus ကိုစစ်ကောင်စီကပြည့်ဝလိုက်နာကျင့်သုံးမှုမရှိဘူးဆိုတာကိုဟိုဖော်ပြနေတယ်တက်တဲ့တက်ကြရတွေဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကဒါကြောင့်မို့လို့ဒါကိုကျမတို့အနေနဲ့ကတော့ဒါပူပေါင်းဆောင်ရွက်ဖို့လို့အစဉ်သင့်ရှိတယ်ဒါပေမဲ့ခုနစစ်ကောင်စီဘက်ကလိုက်နာခြင်းမရှိရဲ့ပုံမှာဘယ်လိုလုပ်မလဲပေါ့နော်ဆိုတော့ဒါကတော့ဒါအာဆီယံနဲ့တွေ့ဆုံတဲ့အခါမှာရောနိုင်ငံတကာနဲ့တွေ့ဆုံတဲ့အခါမှာရောပေါ့နော်ဒီလိုမျိုးတောင်းဆိုလို့မဖြစ်ဘူးဆိုရင်နောက်ထပ် accountable mechanism တခုတော့လိုတယ်တာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဘယ်လိုဖိအားပေးကြမလဲပေါ့နော်ဒီလောက်နဲ့တော့စစ်ကောင်စီကိုလိုက်နာဆောင်ရအောင်လုပ်လို့မရတိထက်ပိုတဲ့အရေးယူမှုတွေပေါ့နော်ဖိအားပေးမှုတွေလိုအပ်တယ်ဆိုတာမျိုးတွေတော့ကျမတို့ဆွေးနွေးပြပ
ါဟုတ်ကဲ့ဗျအခုလောလောဆယ်ထိတွေ့ဆက်ဆံနေမှုအရာပေါ့နော်တစုံတရာဘောတူညီထားတာမျိုးတခုခုရှိပါလားဗျ
အမရှိပါဘူးကျမတို့သဘောတူထားတာတော့ကျမတို့အနေနဲ့ကခုနဒီပေါ့နော်အာဆီယံ 5 point consensus အရာဒီအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာပဲကျမတို့ကတော့အာဆီယံနဲ့မကပါဘူးတကယ်တော့နိုင်ငံတကာရောအင်းနီးနားချင်းနိုင်ငံအနေနဲ့ရောကျမတို့ကပူးပေါင်းဆောင်ရွက်သွားဖို့လို့စဉ်းသင့်ရှိတယ်ဆိုတာကတော့ကျမတို့ဒါဟိုထုတ်ဖော်ပြီးတော့ပြောဆိုထားတဲ့ကိစ္စလည်းဖြစ်တယ်ကျမတို့ engagement ကိုယုံကြည်တယ်ဆိုတော့ဒါကြောင့်မို့လို့ဘယ်သူပဲဥက္ကဋ္ဌဖြစ်လာပါစီပေါ့နော်အော်ဆိုတော့ကျမတို့ပူးပေါင်းဆောင်ရွက်တယ်ခုနဒီအရင်တော့ကုလသမဂ္ဂဒီကိုယ်စားလှယ်နဲ့လည်းဒီတိုင်းပါပဲကျမတို့ဆက်သွယ်ဆောင်ရွက်တယ်ပေါ့နော်အဲ့တော့ကျမတို့ကဒီ engagement ကိုကျမတို့နားလဲတယ်လက်ခံတယ် engagement ရှိနေဖို့ဆိုတာတန်ခင်းတမန်ခင်းမှာအရေးကြီးရယ်ပေါ့နော်ဒါကြောင့်မို့လို့ကျမတို့ဘက်ကတော့အာဆီယံဘက်ကဆိုလိုတာကကျမတို့နဲ့သဘောတူတာတွေမတူတာတွေရှိကောင်းရှိနိုင်တယ်အဲ 5 point consensus ကိုကျမတို့အပြည့်အဝအားရကျင်းနေမှုမရှိဘူးသို့တော်ညာလဲပဲဒါကိုလက်ခံဆောင်ရွက်လာနိုင်အောင်လို့ကျမတို့ဟိုအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတာတော့ကျမတို့ဘက်ကဟိုပေါ့နော်ဟိုအာဆီယံနဲ့တွေ့ဆုံတဲ့အခါမှာတော့မပြောဆိုဆွေးနွေးထားတာတွေရှိပါတယ်။ဒါကြောင့်မို့လို့လည်းပဲအာဆီယံကကျမတို့နဲ့ engagement ဆက်လက်ပြီးတော့လုပ်နေတာပေါ့နော်။ဒီလိုမျိုးပဲကျမတို့နားလည်ရပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။အာဆီယံလက်ရှိဥက္ကဋ္ဌ International နိုင်ငံရေးဝန်ကြီးကပေါ့နော်။မြန်မာနိုင်ငံမှာရရှိတည်ထောင်တဲ့ငြိမ်းချမ်းရေးလိုလားရဲ့အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရတာတစ်ခုရီးတော့တစ်ခုရီးတော့လို့ပြောပါတယ်။ခုရီးတော့နီလန်းဆိုပြီးတော့ပြောပါတယ်ညက်။အဲ့တော့ဒီပြည်ပအဖွဲ့အစည်းတွေတို့လိုနိုင်ငံတွေရောအာဆီယံအဖွဲ့အစည်းတွေရောနိုင်ငံတကာရောလည်းဒီလမ်းကြောင်းကိုပဲအားပေးရမယ်ပေါ့နော်အားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးပဲအားပေးရမယ်လို့ပြောပါတယ်ဆိုတော့ဒီလမ်းကသာတကယ်ပဲမြမအကြီးအတွက်ဖြေလို့ NUG အနေနဲ့လုံးဝမှာယူဆထားပါတော့ဗျာ
လက်တလုံးကတော့ဒီဟာကမဖြစ်နိုင်သေးဘူးလို့ကျွန်တော်တို့ဟိုမြင်ပါတယ်ဆိုတော့ဒီလိုမျိုးတွေ့ဆုံဆွေးနွေးရေးဆိုတာဒီတွေ့ဆုံဆွေးနွေးနိုင်တဲ့ခင်းကျင်းပေါ့နော်ခင်းချင်းပေးထားကြရပေါ့နော်လို့တယ်အဲ့ဒီ environment တခုကိုဖန်တီးဖို့လို့တယ်ဆိုတော့အဲ့ဒီ environment မရှိသေးတဲ့အခြေအနေမျိုးမှာ sub လုပ်မယ်ဆိုလို့ရှိရင်တော့ဒါတော့ဟိုပေါ့သူကနီးနာတခုနေပေါ့လေနီးနာတခုနေနဲ့လို့သူပြောထားပါတယ်ဒါကပန်းနိုင်မဟုတ်ဘူးပေါ့နော်ဒါက way ပေါ့လေ way forward ဆိုပြီးတော့သူသုံးထားတာရှိပါတယ်ကျွန်မလည်းကျွန်မလည်းတွေ့တော့လည်းသူဒါကိုပြောပါတယ်ဆိုတော့ကျွန်မတို့ပြန်ဆွေးနွေးတာလည်းဘာရှိလဲဆိုတော့ကျွန်မတို့ကဟိုနိုင်ငံရေးနည်းလမ်းကိုညှင်းပယ်နေတာမဟုတ်ဘူးကျမတို့အခုစစ်အာဏာသိမ်းမှုပြုတ်ကျဖို့ဆိုတဲ့အခါကဒီဘိတ်ကော်မတီတွေကအစ CDM တွေကအစပေါ့နော်ဟိုတိုက်ဖို့ခိုက်ဖို့စစ်ရေးကြီးပဲကျမတို့သုံးနေတာမဟုတ်ဘူးကျမတို့မှာနှီးပေါင်းစုံလူထုလှုပ်ရှားမှုတွေရှိတယ်နိုင်ငံရေးဖိအားတန်တမာရေးဖိအားပေါ့နော်နောက်တစ်ခုကလူထုကကိုယ့်ကိုယ်ကာကွယ်ရာကနေစခဲ့တဲ့ခုခံတွန်းလှန်စစ်ပေါ့နော်ဆိုတဲ့နေရာမှာနှီးပေါင်းစုံကိုသုံးပြီးတော့ကျမတို့ကဖိအားပေးနေတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါဟာဘာလဲဆိုရင်ခုနပြောတဲ့ conducive နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းလို့ရတဲ့ခင်းချင်းတစ်ခုရောက်အောင်လို့ကျမတို့တွေလည်းစူးစမ်းအထုတ်ကိုနီးကိုဟန်နဲ့စူးစမ်းအထုတ်နေကြတာဖြစ်တယ်ပေါ့နော်ဆိုတော့ဒါတော့ကျမတို့ပြန်ပြီးတော့ရှင်းလင်းဆွေးနွေးပြပါဒါပေမဲ့အခုအခြေအနေမျိုးမှာစစ်ကောင်စီကတော့နောက်ပြီးတော့ဒီစစ်ရာဇဝတ်မှုတွေကျူးလွန်ထားတဲ့လူတွေအနေနဲ့ရော Now, we don't a bit nay bono. Nanga, yeah, Jamushi, Jamsha, we fancy tending Tare, not the Mararo, timing and Boguru, a bowing, Nanga, a chintari. In Melo, they were nay, yo, tomorrow, the Kinjiha. Conducive environment, a pit they will tomorrow, Nale, Yare. Totu, not 5 point consensus, I could count him a poor devil, and that being Uleve, who loads away, can see that. Nibiro Bono, so get a chat out, let Lina saw a team machine, who wants some emo machine. To get on, I'm going to go on, who wants some emo machine, I'm at tomorrow Mohobu. Sick on see, darling, pity Bono. So I don't, any lumio sick on see, who wants some emo machine, the Garopuna, Barriba Bioni, Bioni, Pilla, Mamo, Edo, Pilla, and Luro, tomorrow's Harry Bioni, and Meow, tomorrow Pilla, Nine, Kinjan Cupia, let do it at Jabono. Bono, some yet nine. And eight time you read, who wants some yapulo, PR, people who do any deeds around, and tomorrow soon need your party.
Okay, yeah. Good to so soon you land your mama, good Mohammed Chim, good, go yet, Nangaya Mohammed, see ya Mohammed Chinango, below tea, below a dine down it, twist on Sunni me, below you, Muvara Chamma, Mau Chamma, go chin chin jamma, Kangama, at the cuckoo, what do Taram you, Sunni, Neso Sunni Taram, you chisile, don't that Sunni Taram you, Shiva.
Okay, Taro, Muafi, Yolo Yavarin, tomorrow what is the poet, Gani, or tomorrow the Mohammed dine there in Ebono. ဆွေးနွေးကြရကျွန်တော်ပြောတာရှိတယ်နိုင်ငံရေးအချို့ကိုတခုကိုကျွန်တော်တို့တစုတစ်ခွဲတဲ့အခါနေပြီးတော့မဟာမိတ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့ဆောင်ရွက်မှာမဟုတ်ဘူးဆိုတော့ကျွန်တော်တို့ရဲ့ဂရိကုတ်ကိုလည်းဖြစ်ပါတယ်ဒါကြောင့်မို့လို့တခုခုတစုံတရာဆွေးနွေးမယ်ဆုံးဖြတ်မယ်ဆိုလို့ရှိရင်တောင်မှပဲကျွန်တော်တို့တွေကမဟာမိတ်တွေနဲ့ပေါ့နော်တိုင်ပင်ဆွေးနွေးပြီးတော့ ဆုံးနဲ့ဆွေးနွေးမှုတော့မရှိသေးပါဘူး။သို့တော်လည်းပဲ principle အဖြစ်တော့ကျမတို့တစုတစ်ဖွဲ့တည်းနဲ့တော့ဒီဟာကိုဟိုလှုပ်သွားမှလည်းမဟုတ်ဘူးပေါ့နော်။အခု Indonesia ပြောရဲဒီပေါ့နော် all inclusive ဆိုတဲ့ဟာကလည်းပဲ bilateral မဟုတ်ပါဘူး။စစ်ကောင်စီနဲ့ NUG နဲ့ကြီးပဲမဟုတ်ပါဘူး။ဒါသူကဒီ all inclusive လို့ပြောတဲ့အတွက်တခြားသောသက်ဆိုင်ပတ်သက်သူတွေဆက်ဆံလို့ပေါ့နော်ဒီမြန်မာနိုင်ငံကဒီ actor စီအများစုပေါ့လေအားလုံး all inclusive ဖြစ်အောင်လို့ဆိုတဲ့သဘောမျိုးပြောထားတဲ့အတွက်ဒါကျမတို့ကြီးပဲလဲဆုံးဖြတ်လို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးအဲ့တော့ actor စီအားလုံးရဲ့အဲသဘောထားအထူးသဖြင့်ကျမတို့မဟာမိတ်တွေနဲ့ညှိနှိုင်းဆောင်ရွက်ပြီးမှသာလေဒီခင်းချင်းကိုကျမတို့ကဘလို့ချင်းနေမှာဘလို့လောက်ကြမလဲပေါ့နော်ဘလောက်ထိသွားကြမလဲဆိုတာတွေကဆုံးဖြတ်လို့ရနိုင်မှာဖြစ်ပါတယ်အခုချိန်နေမှာတော့ကျမတို့ဆုံးဖြတ်လို့မရသေးပါဘူး
NUG နိုင်ငံသား၏ဝန်ကြီးဒေါ်စင်မအောင်ကိုကိုငင်းချမ်းရေးကဆက်သွယ်မေးမြန်းခဲ့တာကိုရှုစားနာဆင်ခဲ့ရတာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လက်နက်ကင်ပြိပခါတွေအတွင်းမှာကလေးတငယ်တွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖော်ပြချက်တွေကတော့အခြေအမြစ်မရှိလိုရာဆွဲရေးသားတာဖြစ်တယ်လို့မြန်မာစစ်ကောင်စီကတုံ့ပြန်ဆွဆဲပါရယ်။မြန်မာပါဝင်ကဘာတဝန်းကကလေးတငယ်တွေကိုထိခိုက်စေတဲ့စာတင်ကြောင်းနဲ့ဆေးရုံတွေကိုတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်တွေကအရင်နှစ်တွေကထက်ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာနှစ်ဆကျော်တိုးလာခဲ့ပြီးတော့မြန်မာနိုင်ငံတွင်းတိုက်ခိုက်မှုတွေမှာတော့စစ်ကောင်စီကိုအဓိကတရားခံဖြစ်ဖော်ပြထားတာဖြစ်ပါတယ်။ဒီကြောင့်မမျှတစင်အောင်တင်ပြပေးပါမယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့2022ခုနှစ်အတွက်ကလေးတငယ်တွေနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအစီရင်ခံစာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးပြုထည့်သွင်းဖော်ပြချက်တွေပါဝင်ပြီးတစ်ဖက်သက်တဆင့်စကားတွေနဲ့အခြေမြစ်မရှိတဲ့ဆွဆွဲချက်တွေပေါ်အခြေခံထားတာကိုစိတ်ပျက်ပွဲတွေ့ရတယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ထုတ်ပြန်လိုက်တာပါလက်နက်ကင်ပဋိပက္ခအတွင်းကလေးတငယ်များပေါ်ကြီးလေသောကျူးလွန်မှုများမှကာကွယ်တားဆီးကော်မတီဖွဲ့စည်းပြီးတေကြီးထိခိုက်ဒဏ်ရာရတာနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်ကျူးလွန်ခံရတာတွေတိုင်ကြားနိုင်ဖို့အကောင့်ထည့်ဖို့ဆောင်ရွက်နေတဲ့အကြောင်းလည်းပြောပါရယ်အာဏာသိမ်းထားတဲ့ကာလအတွင်းမှာကလေးငယ်တွေနဲ့ပတ်သက်ပြီးအခုလိုကော်မတီဖွဲ့စီစဉ်ဆောင်ရွက်နေတယ်စစ်ကောင်စီဘက်ကပြောပေမဲ့လက်တွေ့မှာဘာတစ်ခုမှလှုပ်ဆောင်နေတာမတွေ့ရဘူးလို့ကလေးတငယ်အရေးလှုပ်ရှားဆောင်ရွက်နေတဲ့ရှင့်နေတူက VOE ကိုပြောပါတယ
်ဝေဖန်မှုကိုတုံ့ပြန်ဖို့သာကော်မတီဖွဲ့ထားတာပဲလက်တွေ့မြေပြင်မှာလှုပ်တာမရှိဘူးဘာမှတော့ action မရှိပါဘူးနောက်ပြီးတော့တို့ဒီလိုဆောင်ရွက်နေရတွေကထိရောက်မှုလည်းမရှိပါဘူ
းလူညွေးကောင်စီအဖွဲ့ဝင်15နိုင်ငံကိုတင်သွင်းတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာပဋိပက္ခတွေအတွင်းကလေးငယ်တွေကိုတတ်ဖြတ်တာခြေလက်အင်အားဆုံးရှုံးရတဲ့အခြေအနေတွေပြင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုပြန်ပြီးဆွဲမှုနဲ့လက်နက်ကင်အဖွဲ့ဝင်တွေဖြစ်အတင်းကျပ်ဝင်ခိုင်းတာတွေကျောင်းနဲ့စေယုံတက်ခွင့်နဲ့အကူအညီရပိုင်ခွင့်ပိတ်ပင်ခံရတာတွေထည့်သွင်းထားပါတယ်။ကလေးငယ်တွေထိခိုက်သေးဆုံးရတဲ့စစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေကိုထောက်ပြထားတဲ့ကုလရဲ့အစီရင်ခံစာဟာအကြမ်းဖက်အဖွဲ့တွေဖြစ်တဲ့ NUG နဲ့ PDF တို့ကြောင့်ကလေးတငယ်တည်ဆုံထိခိုက်ဒဏ်ရာရရှိတဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုတော့ဖုံးကွယ်ဖို့ကြိုးပမ်းခဲ့တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။ NUG နဲ့ PDF အဖွဲ့တွေတိုက်ခိုက်မှုကြောင့်ကလေးငယ်68ဦးသေဆုံးရှုံးခဲ့ပြီး295ဦးအပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ကလေးငယ်တွေအပါအဝင်ရက်သားထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားအပြန်အလှန်အပြစ်ဖို့ပြောဆိုတာတွေရှိနေရပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ကလေးကလက်နက်ကိုင်ပဋိပက္ခတွေကြားဒုက္ခရောက်ရသူတွေထဲမှာအထိခိုက်အလွယ်ဆုံးဖြစ်တဲ့ကလေးငယ်တွေဟာပို့ပြီးတော့ခံစားရတယ်လို့စကိုင်းတိုင်းရင်းမပင်ခရိုင်ကဏီမျိုးကစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ကျူးလွန်သူဘယ်သူလဲဆိုတာထုတ်ဖို့ပြောစရာမလိုပဲအများကသိတယ်လို့လည်းသူကပြောပါတယ်
ကျွန်တော်တို့ဘက်မှာဆိုလို့ရှိရင်စာတင်ကြောင်းတွေကိုလင်းနေနေဖြစ်တယ်စစ်ကောင်တွေလည်းလုပ်နေတယ်လေအဲ့လိုပြစ်လို့မှုဒါလည်းကလေးကြီးပြေးရတော့ရတယ်ဒီအာနာသိပ်ပြီးတဲ့နောက်မှာကြောင်းမနေရဘူ
းမြန်မာနိုင်ငံမှာစစ်တပ်အာနာသိမ်းမှုနောက်ပိုင်းမှာလက်နက်ကင်ပဋိပက္ခတွေပို့ပြီးတော့ပြင်းထန်လာတယ်လို့စစ်ဘေးသင့်ဒေသတွေမှာစာတင်ကြောင်းတွေစိတ်ဝင်စည်းကမ်းတွေအများပြတိုက်ခိုက်ခံခဲ့ရပြီးတော့ကလေးငယ်ထိခိုက်သေဆုံးမှုတိတိတသားပုံများခဲ့ပါတယ်။ဒီနေ့ဧပြီလစစ်ကောင်စီတပ်ဖွဲ့တွေစကိုင်းတိုင်းကံဘလူမြို့နယ်ပစီကြီးကျေးရွာကိုလေကြောင်းကတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်အတွင်းမှာလူရန်နဲ့ချီသေဆုံးခဲ့တဲ့အထက်မှာအသက်18နှစ်ယောက်ကလေးငယ်အယောက်40နီးပါးပါဝင်ခဲ့ပါတယ်ရှင်။
မင်းများတစင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အိနီးချင်းထိုင်းနိုင်ငံမှာတရားမဝင်စားတောက်ဆိုင်ဖွင့်မှုနဲ့မြန်မာ17ယောက်ဖမ်းဆီးခံရတဲ့သတင်းကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာမနေ့ဇူလိုင်လ9ရက်နေ့ကမြန်မာ17ဦးကိုတရားမဝင်စားတောက်ဆိုင်ဖွင့်မှုနဲ့ဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံမှာနိုင်ငံသားတွေအလုပ်လုပ်ခွင့်မရှိတဲ့အလုပ်တွေကတရားမဝင်စားတောက်ဆိုင်ဖွင့်မှုနဲ့ဆိုင်ရှင်တဦးအပါအဝင်မြန်မာ17ဦးကိုချင်းမိုင်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးလိုက်တာဖြစ်ပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာမြန်မာပြည်သားတွေအများအပြားအလုပ်လုပ်ကြနေတာဖြစ်ပြီးမြန်မာစားတောက်ဆိုင်လေးတွေလည်းအနှဲငယ်ရှိပါတယ်ဇူလိုင်လ9ရက်နေ့မနေ့ကတော့ချင်းမိုင်ကမြန်မာဆိုင်ရှင်တဦးနဲ့အလုပ်သမား10ဦးကိုချင်းမိုင်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတရားမဝင်ရေးဆိုင်ဖွင့်မှုနဲ့ဖမ်းဆီးအရေးယူခဲ့တယ်ဆိုပြီးမြန်မာအလုပ်သမားရေးဆောင်ရွက်နေသူရောင်ကြီးဦးအလုပ်သမားအဖွဲ့ကရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။ဒီထိုင်းနိုင်ငံအချက်မှိုက်မျိုးမှာဗမာဆိုင်ရှင်ပေါ်ပြောမစူးစင်ကြီးရောင်းတဲ့ဆိုင်ပေါ်အဲဆိုင်ဆိုင်ကိုဝင်အောင်ဖမ်းကြည့်တဲ့ခါမှာဆိုင်ရှင်ရောအလုပ်သမားဆယ်ဦးရောအလုံး7ဦးထွက်ခံရတယ်။အဖမ်းခံရတယ်ပေါ့လေ။အဲ့ဒါထိုင်းလူမှုကြီးကြပ်ရေးနေပြီးတော့ထိုင်းနိုင်ငံသားတွေကလုံ့ဝင်ရှိတဲ့အလုပ်ကိုင်တွေကိုဒီစိတ်တပိုင်းပတ်သက်ပြီးတော့ကျွန်တော်နိုင်ငံသားတွေဝင်ရောက်လုလုကိုင်းနေတဲ့ပုံမှာဝင်ရောက်စစ်တေးရကနေစီအောင်ဝင်ရောက်စစ်စင်းရင်တရားမဝင်လုလုကိုင်းနေတာတွေ့ရတဲ့ဖျားကြီးရလို့သိရပါလေကြောက
်နိုင်ငံသားတွေလုခွင့်မရှိတဲ့အလုပ်တွေထဲမှာဈေးရောက်တဲ့အလုပ်လဲပါဝင်တယ်လို့လုခွင့်မရတဲ့အလုပ်အမျိုးအစား20ကျော်ရှိတယ်လို့လည်းဦးမိုးကျော်ကပြောပါတယ
်ထိုင်းနိုင်ငံတွေကဝင်ရောက်လာတဲ့နိုင်ငံသားအလုပ်သမားတွေပေါ့လေလုလုမရတဲ့အလုပ်ကိုင်းနေဆိုပြီးတော့ထိုင်းလူမဝင်ရင်ခြားတာထိုင်းအစိုးရနေပြီးတော့တရားဝင်ကြောင်ကြားထားတာမျိုးတွေရှိတယ်အဲ့ဒါကတင်ဝင်ကျော်ထားတဲ့ကအလုတ်ပိုင်း29မျိုးကျွန်တော်တို့ပြရတယ်ပေါ့နော်အဲ့ဒီထဲမှာဂျေးရောင်းတာတွေပါတယ်အဲနောက်ထပ်ကအလားပြန်ဆိုင်တွေပါတယ်ပြည်ညက်တာတွေပါတယ်နောက်ကပြီးဘောကလုပ်ငန်းတွေပါတယ
်အခုဆိုရင်မြန်မာပြည်တွင်နိုင်ငံရေးစီးပွားရေးစည်းရေးမတည်ငြိမ်မှုတွေဖြစ်ပြီးမှထိုင်းနိုင်ငံထဲမှာမြန်မာအစားအသောက်ရောင်းတဲ့ဆိုင်တွေပိုများလာတယ်လို့လည်းဦးမိုးကျော်ကဆိုပါတယ
်ဒီသားတွေကြိတ်တက်တဲ့ဟာလားဆိုတော့မုန်ပြီးအဲ့ဒါငါကြီးတို့ဘောကြီးကောင်းဆွဲဒီရှာကောင်းဆွဲစတဲ့ဖြစ်ပေါ်ဒီကျွန်တော်မြန်မာပြည်သားတွေအများစုစားသုံးတတ်တဲ့လက်သက်စာတွေနှိလေစာတွေစတဲ့အဲ့လိုစားသုံးမှုတွေပေါ့ထုတ်လုပ်ပြီးရောင်းချနေတာဒီဆိုင်တွေဖွင့်ပြီးရောင်းချနေတာမျိုးလေပုံများလာတယ်လို့ပြောလို့ရပါတယ်ကြာဟုတ်ကဲ့ပ
ါဒီလိုနိုင်ငံသားတွေလုံလုံမရတဲ့ဈေးဆိုင်တွေထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းအများအပြားရှိပြီးချင်းမိုင်မြို့မှာလည်းတဖြည်းဖြည်းများလာတာပါမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုအောက်မှာလုတ်ကင်စားတောက်ဖို့ခက်ခဲလာတာကြောင့်အလုတ်ကင်ရှာဖွေလာကြတဲ့မြန်မာတွေဟာထိုင်းနိုင်ငံထဲမှာဈေးတိုင်လေးတွေဖွင့်ပြီးအစားအသောက်ရောင်းချတာတွေလုပ်လာကြတယ်လို့ဗန်ကောက်မဲဆောက်နဲ့ချင်းမိုင်မြို့တွေမှာလည်းမြန်မာစားတောက်ဆိုင်အတော်များများရှိလာတာဖြစ်ပါတယ်ဒီလိုဆိုင်တွေကိုအခုလိုမျိုးရှောင်းတခင်စစ်ဆေးမှုတွေလုပ်တဲ့အချိန်မှာမနေ့ကမြန်မာ17ဦးဖမ်းဆီးခံရတာဖြစ်ပါတယ်ရှင်
မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့
YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ10ရက်တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေနဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာစစ်ကောင်စီဘက်ကဒီ UMQ ကိုစမ်းသက်လာတဲ့အကြောင်းသတင်းကိုမတင်ပြခင်မှာတော့အရင်ဆုံးဒီသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။လက်နက်ကင်ပြိပခါတွေကြားကဒုက္ခသည်များဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ဆန့်ကျင်မှုတွေကြောင့်အိုးရင်ဆွန်ကွာပြီးထွက်ပြေးနေကြရသူအများစုနေရက်မပြတ်နိုင်ကြသေးပါဘူး။သခိုင်းတိုင်းတွေကစစ်ပြေးဒုက္ခတွေကြုံတွေ့နေရတဲ့အခြေအနေတွေကိုဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညူတင်ပြပေးထားပါဗျာ
။ VS ဆွန်ကွာရွှေပြောင်းနေထိုင်သူအများစုကသူတို့ရဲ့ကြီးရွာတွေစီကိုပြောင်းကျင်တဲ့ဆန္ဒရှိကြပြီးမြင်လက်တွေမှာပြိပခါတွေဆက်ပြီးတော့ဖြစ်နေတာမလို့ပြန်လဲအခြေချနေထိုင်ဖို့အလန်းဝေးကွာနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကပြောထားပါတယ်စစ်အာဏာသိမ်းထားတဲ့နှစ်နှစ်ကျော်ကာလထဲမှာကချင်၊ကရင်နီ၊ကရင်ချင်း၊မွန်၊ရခိုင်၊ရှမ်းပြည်နယ်နဲ့ဒီရန်ကုန်၊ပဲခူး၊မန္တလေး၊မကွေး၊စကိုင်း၊တရင်းလာပြည်အဲ့ဒီဒေသတွေအားလုံးမှာလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးလက်နက်ငယ်တွေကြောင့်ဘာသာရေးအဆောက်အအုံပေါင်း190ကျော်ပျက်စီးခဲ့တယ်လို့အပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ဥပဒေပညာရှင်များကော်မရှင် ICJ ရဲ့အစီအစဉ်စာမှာဖော်ပြပါရယ်အဲ့ဒီထဲကဘာသာရေးအဆောက်အအုံ158ခုကမြန်မာစစ်တပ်ရဲ့လက်ချက်ကြောင့်ထိခိုက်ပျက်စီးခဲ့တာလို့ဆိုပါရယ်လေကြောင်းတိုက်ခိုက်တာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တာနဲ့စစ်ကောင်စီရဲ့ဒင်းမီရှင်းလေးမှာဒေသခံလူနေအိမ်တွေမိရှုခံရတာလဲနေ့စဉ်လိုလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတော်လှန်ရေးအင်အားစုတွေကြားစီးရဲတင်းမာနေတဲ့ဒေသတွေထဲမှာစကိုင်းတိုင်းကအဓိကပါပါရယ်စကိုင်းတိုင်းရိမှန်ပင်ခရိုင်ဆလင်းကြီးမြို့နယ်ကကြီးရွာတွေမှာစစ်ကောင်စီရဲ့နေမည်ရှင်းလင်းရေးကြောင့်နေအိမ်မိရှုခံရပြီးတော့ဒေသခံတွေထွက်ပြေးနေကြရတာချိန်ကာလတစ်လကျော်ကြာလာပြီလို့သိရပါတယ်စစ်ကောင်စီတပ်ဖွဲ့တွေရွာတွေဝင်နေပြီးတော့ရွာတွေကနေအိမ်တချို့ကိုမိရှုတာတွေကြောင့်ဆလင်းကြီးမြို့နယ်ထဲမှာရှိတဲ့ညောင်မကြီးကြီးရွာဒေသခံတွေရွာလုံးကျွတ်ထွက်ပြေးကြရတယ်လို့ရွာနီးစပ်မှာနေထိုင်သူတွေပါထွက်ပြေးနေကြရတယ်လို့ကုညီနေသူတွေကပြောပါတယ်စစ်ရှောင်နေသူဥယေကလည်း 8,500 ဝန်းကျင်မှာရှိနေတာပါတချို့ကတော့ရွာလေကွင်းထဲမှာပဲဖြစ်လို့နေရတဲ့အခြေအနေမှာရှိတယ်လို့စစ်ရှောင်းတွေကိုကူညီပေးနေတဲ့အညာပြတိုင်းတောင်များအဖွဲ့တောင်းရှိသူတူကပြောပါတယ
်စစ်ရှောင်းတွေကတော့ဒီအမတော်တော်ခြေနေတာသူတို့ကလည်းဒုံမီတိုင်းကြီးပြေးလာတာဆိုတော့ကြတော့အခုဆိုလို့ရှိရင်တော်တော်လေးရက်ကခြေလာပြီပေါ့အဲ့ညမှာကျွန်တော်စားရေးတောက်ရအတွက်လည်းတချို့ဆိုရင်ခက်ခဲဖြစ်နေရပေါ့နော်ဒီဟိုစစ်ရှောင်းစခန်းထဲမှာမဟုတ်ဘဲနဲ့ဒီတန်းတိုင်းဒီလေကွင်းမြင့်နေမှာတွားရောက်နေတဲ့သူတွေဆိုလို့ရှိရင်ပို့ဆိုးတာပေါ့ဗျာဒီအော်ဆိုင်တော့လာတော့ခက်ခဲဖြစ်နေကြတယ်မိုးရွာရင်လည်းဒီမုန်းမလုံးတဲ့အတွက်ကြောင့်မို့လို့ဒီလေခွင့်မြင့်မှာနေရတဲ့အတွက်ကြောင့်ဟိုခက်ခဲရတော့ဖြစ်နေရဗျဟုတ
်စကိုင်းတန်းတွင်ထိတွေ့တိုက်ပွဲမရှိတဲ့နေရာတွေမှာလဲစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့ရွာတွေကိုဝင်ရောက်နေတာမို့လို့ဒေသခံတွေအဖို့ဒီလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်ယာယီပြေးလွှားနေတာကနေပြီးတော့တချို့ကတော့ပြန်စရာနေမရှိတော့လို့စစ်ရှောင်နေရတာနှစ်နှစ်ဝန်းကျင်လောက်တောင်ရှိလာပါပြီစကိုင်းတန်းကလေးမြို့နယ်တောင်ပိုင်းကအကြီးဆုံးစစ်ရှောင်စခန်းတစ်ခုမှာလဲကလေးငယ်တွေအပါဝင်စစ်ရှောင်သူဥယေက2000နီးပါးရှိပါတယ်။အဲဒီမှာဆန်းလေးခါပြက်လက်နေပြီးတော့ရေအခက်ခဲလေးကြုံနေရတယ်လို့ကလေးမျိုးကစီပီးရှောင်းတွေကိုကူညီပေးနေသူကိုသူရင်စင်ကပြောပါတယ
်။လက်တလောအချိန်မှာကတော့ကလေးနယ်မှာဆိုတော့အကြီးဆုံးစစ်ရှောင်းစခန်းပေါ့နော်။ရေရှင်စစ်ရှောင်းစခန်းပေါ့။ရေရှင်စစ်ရှောင်းစခန်းတို့ကြီးပြည့်ရကဖြစ်တယ်။ရွာလုံးချက်မိရှုခံရတဲ့အချိန်တွေနဲ့ကြုံတွေ့ထားရကြ။စစ်ပီးရှောင်းရရလည်းကျွန်တော်တရွာလုံးပေါ့နော်တောတောင်ထဲမှာအားလုံးကြောင်းချေကမစတိဆောင်ရနှစ်နှစ်ပြည့်တော့နေကြရစ်ခါပိုင်းပေါ့နော်အဓိကစံပေါ့ဗျာစံပြက်လက်မှုနဲ့ငါးလပိုင်းစကရေစံပြက်လက်မှုနဲ့ကြုံတွေ့နေရကြရေရှင်စစ်ဆောင်စခန်းဆိုရင်ကျွန်တော်ရင်းအင်တန်ရှားပါးကြရေရမ်းခက်ခဲတဲ့စစ်ပီးဆောင်စခန်းဖြစ်တယ်ရေတွင်းတွင်းတော်မှကျွန်တော်တို့ရေတွင်းကိုကျွန်တော်တို့ရေဆုပ်စစ်နဲ့အသုံးပြုပြီးခါမှသာကျွန်တော်အသုံးပြုရတဲ့အချက်တွေမှရှိနေကြကြ
အနာသိမ်းထားတဲ့အချိန်ကာလတွေမှာဒေသတွင်းထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကလေကြောင်းပစ်ခတ်တာကြောင့်လူနေအဆောက်အုံနဲ့ဘာသာရေးဖျားကြောင်းကနေပြင်လူထိခိုက်သေဆုံးတဲ့အထိပါကြုံနေရပါတယ်။စကိုင်းတိုင်းကော်လင်းမြို့နယ်က ကျော်စီရရက်ကွက်မှာပြီးခဲ့တဲ့ဇွန်လ30ရက်နေ့ညအချိန်မှာလက်နက်ကြီးကြောက်ပြီးတော့ပောက်ကွဲလို့အသက်9နှစ်အရွယ်ကလေးငယ်တဦးပါဝင်ဒေသခံ4ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတန်းနေကပြပခဖြစ်စဉ်တွေကြောင့်ဒေသခံတွေကြောက်လန့်နေကြထွက်ပြေးနေရချိန်မှာသူကတော့မြန်မာအိန္ဒိယနယ်စပ်အထိပါရောက်သွားပါတယ်။အခုလဆိုပိုင်းတော့ကတော့ဒီနှစ်နိုင်ငံနယ်စပ်မှာတရားမဝင်ဖျက်ကျော်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယကာကွယ်ရေးအတွင်းဝင်နဲ့မြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးအပါအဝင်တာဝန်ရှိသူတွေတွေ့ဆုံမှုတော့ဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယရှေ့မြောက်ဒေသတွေဝင်ရောက်ခိုလုံနေတဲ့မြန်မာဒုက္ခတွေကထောင်ထဲချပြီးတော့ရှိနေတာပါ။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့လက်နက်ကင်တော်လိုင်းလှုပ်ရှားမှုမှာတစ်ဖက်ပြပကကြားပြည်သူတွေလည်းထိခိုက်ကြရပါတယ်။ဒီလိုထိခိုက်မှုတွေနဲ့နေစရာမင့်နေတဲ့ဖြစ်ပျက်တွေကိုရင်ဆိုင်ရတာအချိန်ကာလကြာလာတာနဲ့အမျှအာဏာရှင်တော်လိုင်းအပေါ်မှာအားပြော့မသွားဘဲနဲ့အတူပူးပေါင်းပါဝင်ပေးကြဖို့ဒီစကိုင်းတိုင်းတွေကဆရာနာရှင်တော်လိုင်းမှာပါဝင်နေတဲ့လူငယ်တူကတောင်းဆိုပါတယ်။
ကျွန်တော်တို့ရန်သူကရန်ငါပြတ်ပါတယ်ရန်သူသူ့လို့သူလောက်တာပီသူတွေအနေနဲ့ဒီစိတ်ကြီးငြိမ်းရိုင်းပါဖို့ဒီစခန်းသိမ်းပွဲကြောင့်ဒါမျိုးဖြစ်တယ်ဒီရက်တွေတိုက်တဲ့ဒါမျိုးဖြစ်တဲ့သူအမြင်မျိုးတွေမမြင်မနဲ့တော်လိုင်းရဲ့သဘောတရားဒီတိုင်းရှိတယ်စိတ်ရဲ့သဘောတရားကဒီတိုင်းရှိတယ်နောက်ကျတော့သူတို့ရုံမာတို့ပီသူတွေခြောက်ခြားစွာနဲ့နေထိုင်ရတယ်ပေါ့နော်အကြောက်တရားတွေနေထိုင်ရတယ်ဆိုရဲဟောအတိအဲ့ဒီမလို့ပါကြီးလေဒီကိုဘတ်တော်လည်းဘတ်တော်သားလေးကိုဟိုယုံကြည်နေတဲ့ဝတ်ရားတွေစိတ်ွက်စီမဲ့စိတ်နေစိတ်ထားတွေမမွေးယူပဲနဲ့ဒီတော်လည်းဆိုရသဘောဟာအစ်ရဲ့အနေထားရုံညာဒီတိုင်းဖြစ်အောင်ပါဘောနော်အဲကြောင့်အဲ့ဒီအခြေအနေဒီကြော်ဖြတ်ပြီးတော့ဟိုလုံရောက်ဖို့အတူယုံထားပြီးတော့စီစီတုံးတဲ့တော်လာပေးကြပါလို့ပြောချင်ပါလေက
မြန်မာနိုင်ငံမှာတော့ကာလရှည်ကြာပြည်တွင်းစစ်တမ်းကြောင့်အခုချိန်ထိနေရမပြိုင်နှံသေးတဲ့သူတွေဟာအခုတစ်ခါမှလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကင်ပြပခအခြေအနေကြောင့်နေရပြန်နိုင်ဖို့အလန့်ဝေးကွာလာပါတယ်။ထပ်တိုးလာတဲ့စစ်ပီးရှောင်ဒုက္ခသည်တွေကလည်းရှိလာနေပါတယ်။နှစ်ဖက်တိုက်ပွဲကြောင့်မလို့ပြည်လွှားနေရသူတွေနေအစီပြောင်းနိုင်ဖို့ခက်ခဲနေပြီးတော့အိုးအိမ်မကွာနေထိုင်နေသူတွေကလည်းတိုက်ပွဲကြောင့်လမ်းခီးသွားလာခြင်းပုံမှန်မဖြစ်လို့တချို့ကရိတ်ခါပြတ်လက်တဲ့ဒဏ်နဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုကြုံတွေ့နေရတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြန်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်ကားနေဦးပါမယ
်ဆရာနာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီလက်နက်ကင်ပြိပခါတွေကြားမှာနေရက်ကိုမပြတ်နိုင်ကြသေးတဲ့ဒုက္ခသည်များဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကိုကိုသားညုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ကြတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာဒီ YouTube လိုမျိုးအစားထိုးပြီးတော့သုံးနိုင်မဲ့ M ကျုကိုစစ်ကောင်စီကစမ်းသပ်အသုံးပြုနေတဲ့သတင်းဖြစ်ပါတယ်။ YouTube လိုမျိုးအစားထိုးသုံးနိုင်မဲ့ M ကျု Live Streaming Platform ကိုစပြီးတော့စမ်းသပ်အသုံးပြုနေတာတနှစ်နီးပါးရှိလာပြီဖြစ်ပြီးတော့ပို့ပြီးတော့မှတိုးတက်ကောင်းမွန်အောင်ပြင်ဆင်လှုပ်ဆောင်နေပါတယ်လို့မြန်မာစစ်ကောင်စီပြန်ကြားရေးကမနေ့ကတော့ Viber ကနေတစင်ထုတ်ပြန်ဖြေကြားထားပါတယ်။မြန်မာနိုင်ငံမှာ M2 ကိုဘလောက်တွင်တွင်ကျဲကျဲသုံးကြလဲသိကြလဲနောက်ပြီးတော့ internet website တွေနဲ့လူမှုကွန်ရက်အသုံးများတဲ့လူငယ်တွေကြားမှာရော M2 နဲ့ပတ်သက်ပြီးတော့ဘလိုမျိုးယူဆပြောဆိုနေကြပါသလဲဆိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုမတ်ရင်ချင်းနိုင်ပြောပြပေးပါရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ် February လနောက်ပိုင်းကစလို့အာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းတွေကို YouTube Social Media ကကန့်သက်တာဖြုတ်ချတာတွေဇက်တိုက်လုပ်ခဲ့ပြီးတဲ့နောက် YouTube လို့အသုံးပြုနိုင်မဲ့ကိုယ်တိုင် Platform တစ်ခုတီထွင်အသုံးပြုမဲ့အကြောင်းပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလမှာစစ်ကောင်စီကထုတ်ပြန်ကြေညာခဲ့တာပါအဲ့ဒီနောက် MTube Live Streaming Platform ကိုစတင်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကစမ်းသပ်အသုံးပြုလာခဲ့တာတစ်နှစ်နီးပါးရှိလာပြီဖြစ်တယ်လို့ channel account 25ခုကဖွင့်ပြီးထုံးလွှင့်နေတဲ့အကြောင်းစစ်ကောင်စီပြန်ကြားရေးကဒီကနေ့ Viber ကတဆင့်ထပ်မံပြောဆိုလိုက်ပါတယ်ဒီ platform ကိုပိုမိုကောင်းမွန်အောင်လိုအပ်တဲ့အခြေခံတည်ဆောက်မှုတွေလုပ်နေတယ်လို့လည်းပြောပါတယ်ရန်ကုန်မြို့က social influencer တဦးလည်းဖြစ်နီးပညာကျွမ်းကျင်သူတစ်ယောက်လည်းဖြစ်တဲ့လူငယ်အမျိုးသမီးတဦးကတော့အောင်မြင်တဲ့ media နီးလန်းတစ်ခုဖြစ်လာလိမ့်မယ်လို့မထင်တဲ့အကြောင်းပြောပါတယ
်ဟာကိုသူတို့လုပ်မယ်ဆိုပြီးပြောထားတာကြားလာပြီအခုမှပေါ်လာတာဒါပေမဲ့လူသိနေပါတယ်ဝက်ဘ်ဆိုက်တစ်ခုသတင်းချန်နယ်တစ်ခုလုပ်တယ်ဆိုတာစေတနာပါရတယ်လေလမ်းလဲမှန်ရမယ်အခုကသူတို့ကဝါဒဖြန့်ဖို့အတွက်တသက်လောက်တာမျိုးကြီးဆိုတော့ပြည်တွင်းမှာအောင်မြင်ဖို့မပြောနဲ့လူကြီးဖို့တော့ခက်ခဲနေမယ်နောက်ပြီးတော့သူတို့လုပ်ထားတဲ့ဝက်ဘ်ဆိုက်ကလည်းဝင်ကြီးဖို့တော့တော်တော်ခက်တယ်နော်ဝင်ကြီးဖို့ခက်တယ်ဟုတ်တယ်ဖတ်ချင်အောင်ဆွဲဆောင်နေတာမျိုးလည်းမရှိဘူးအဲ့လိုမျိုးဖြစ်နေတယ်
အာနာသိမ့်မှုနောက်ပိုင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်တွေကိုကန့်သက်လာတဲ့ YouTube ဟာနှီးပညာအားကိုပြီးအနိုင်ကျင့်ဖြုတ်ချတာဖြစ်တယ်လို့ဒီလိုဖြုတ်ချတာတွေကပြည်သူတွေသတင်းသိပိုင်ခွင့်ကိုပိတ်ပင်တာလို့စစ်ကောင်စီဘက်ကဆွဆွဲထားတာပါဒီအတွက်လဲစစ်ကောင်စီရဲ့လှုပ်ရှားဆောင်ရွက်မှုသတင်းတွေနဲ့ဖျော်ဖြေရေးဗီဒီယိုတွေကို MTube ကနေထုတ်လွှင့်ပေးနေတယ်လို့လည်းပြောပါတယ်ဒါပေမဲ့အများပြည်သူတွေကြားမှာတော့စစ်ကောင်စီရဲ့ MTube ကိုအများစုကမသိကြတယ်လို့ရုံရုံကြီးကြီးစောင့်ကြည့်အသုံးပြုတာမျိုးမရှိဘူးလို့လူမှုကွန်ရက်အသုံးပြုတဲ့ရန်ကုန်မြို့ကလူငယ်တအူးကဆိုပါတယ်စစ်ကောင်စီကဖန်တီးထားတဲ့ platform ဖြစ်လို့မကြည့်ကျင်ကြဘူးလို့သူကပြောပါတယ
် MTube ဆိုပါဟုတ်အဲ့လိုမသိဘူးဟုတ်ကဲ့သူတို့သူတို့ဒီ website ကိုဝင်သွားရင်ကိုယ်တွေကိုပြန်ပြီးပြန်လာဟိုပြန်ပြီးပြန်ကြည့်နေမှာဆိုဆိုရင်အဲ့ဒါမသိဘူးဒါတော့အဲ့လိုမျိုးဆိုရင်တော့မကြည့်ခြင်းပေါ့နော
် MTU ကို United InfoSec ကုမ္ပဏီကနည်းပညာပိုင်းဥဆောင်ပံ့ပိုးမှုနဲ့အရက်သားပညာရှင်တွေနဲ့ရေးဆွဲထားပြီး YouTube နေရာမှာအစားထိုးသွားမယ်လို့စစ်ကောင်စီကပြောနေတာပါအလားတူမြန်မာပြည်တွင်းလူသုံးအများဆုံးလူမှုကွန်ရက်တစ်ခုဖြစ်တဲ့ Facebook နေရာမှာလည်းကိုပိုင်လူမှုကွန်ရက်မီဒီယာတစ်ခုနဲ့အစားထိုးဖို့လှုံ့ဆော်နေတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့နှစ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါသေးတယ်ဒါပေမဲ့အခုချိန်ထိထွက်ပေါ်လာတာမရှိသေးပါဘူးဒါအပြင်စစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနကဥဆောင်ပြီးMRTV application တခုကိုလည်းရေးဆွဲခဲ့တယ်လို့ပြီးခဲ့တဲ့နှစ်မေလထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုယ်တိုင်အဲ့ဒီ application စတင်တဲ့အခမ်းအနားကိုတက်ရောက်ဖွင့်လှစ်ခဲ့ပေမဲ့လွှင့်တင်ပြီးမကြခင်မှာပဲပြန်လည်ဖြုတ်ချခံခဲ့ရပါတယ်ရှင်
။ဒါကတော့ YouTube အစား MTU ကိုစစ်ကောင်စီကစမ်းသပ်သုံးဆွဲမဲ့အကြောင်းသတင်းကို Mad Engine နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။မြန်မာစစ်ကောင်စီရဲ့တားမြစ်ကန့်သက်ချက်နောက်နိုင်ငံသားငွေလဲလှယ်မှုလျှက်စစ်မီးပြတ်တောက်မှုတွေကြောင့်နိုင်ငံရဲ့စီးပွားရေးကိုအဟန့်အတားဖြစ်စေတယ်လို့ကမ္ဘာဘဏ်ကပြောဆိုလိုက်ပါတယ်။မြန်မာစီးပွားရေးရှေ့ရေးအလားအလာတွေကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်စူးစီးတင်ပြထားတာရှူဇာနာဆင်ပါရှင်။
မန္တလေးရဲ့စီးပွားရေးလက်ပတ်မှုအတက်နှီးနေတာကိုဖော်ပြထားတဲ့ Fragile Recovery အခြေမခိုင်တဲ့ပြန်လည်နလန်ထမှုလို့အမည်ပေးထားတဲ့ကမ္ဘာ့ဘဏ်အစီရင်ခံစာကိုဇွန်လကုန်ပိုင်းမှာထုတ်ပါတယ်2023ခုနှစ်စက်တင်ဘာလအထိမြန်မာနိုင်ငံရဲ့ GDP ပြည်တွင်းအသတင်းထုတ်လွှင့်မှုက300ခန့်နှုန်းတိုးလာမယ်လို့ခန့်မှန်းထားပေမဲ့ COVID-19 နဲ့ဆီယန္နာသိမ်းမှုမတိုင်ခင်ကရှိခဲ့တဲ့အခြေအနေနဲ့ရှင်ရင်ဆယ်ရာခိုင်နှုန်းလောက်ယောနေနေစေဖြစ်ပါတယ် GDP တက်လာမယ်ဆိုတဲ့ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ကိုတော့စီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုရှင်းပါတယ
်တကယ်သူပြောတဲ့အသေးပဲအပြည့်ဆုံးကကာလာဒိုလေးတွင်းမှာ6လအတွင်းတော့ 3% ကဏ္ဍအရ GDP တက်တယ် GDP တက်တိုင်းဆိုင်မီဆိုရတက်တာမဟုတ်ဘူးအဲ့ဒါလေးအချို့ကြတော့နည်းနည်းလေးရှင်းဖို့လိုတယ်တိုင်း GDP ရဲ့တိုးတက်မှုတိုင်းတာကြီးတဲ့ကဏ္ဍထဲမှာမှန်တဲ့ GDP ဒီเนาะအဓိကစံနှုန်းပဲဒါပေမဲ့ GDP တခုရဲ့ကြီးလို့မရဘူ
းမြန်မာနိုင်ငံမှာ2023ခုနှစ်ပထမ6လပတ်အတွင်းစီးပွားရေးအခြေအနေတွေတည်ငြိမ်မှုရှိပေမဲ့စီးပွားရေးလုပ်ငန်းတွေမှာစိန်ခေါ်အကဲဆန့်ချက်အများအပြားဆက်လက်ကြုံတွေ့နေရပြီးမိသားစုဝင်ငွေအနှဲ့ချက်ဆက်ရှိနေပြီးစားနပ်ရိက္ခာလုံခြုံရေးအခြေအနေကပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့အစိုးရခန်းစားကထောက်ပြပါတယ်နောက်တစ်နှစ်နှစ်နှစ်အတွင်းမြမစီးပွားရေးဟာတဖြည်းဖြည်းချင်းကြီးထွားမယ်လို့ခန့်မှန်းပေမဲ့အိမ်တောင်စုတွေနဲ့စီးပွားရေးလုပ်ငန်းတွေလုပ်ငန်းကြီးတွေချာမှာဖွံ့ဖြိုးမှုအကျိုးအမြတ်ခွဲဝေမှုမညှိမြဘူးလို့ထောက်ပြပါတယ်2022ခုနှစ်အတွင်းကငွေကြေးဖောင်းပွားမှု 18.3 ရာခိုင်နှုန်းရှိခဲ့ရာခိုင်နေအခု2023ခုနှစ်စက်တင်ဘာလအထိတော့ငွေကြေးဖောင်းပွားမှုက14ရာခိုင်နှုန်းကိုရော့ချလာမယ်လို့ခန့်မှန်းထားပြီး2024ခုနှစ်မှာထပ်ပြီးကြမယ်လို့ခန့်မှန်းပါတယ်ငွေကြေးဖောက်ပွားမှုနဲ့လိုက်ရောညီတွေဖြစ်စေမဲ့လောက်ခလာစာတိုးမြင့်နိုင်တာမျိုးမြန်မာနိုင်ငံမှာမရှိတဲ့အခြေအနေကြောင့်ပြည်သူလူထုရဲ့ဝယ်ယူသုံးစွဲနိုင်မှုကျဆင်းသွားမဲ့အချက်ကစိုးရိမ်စရာဖြစ်တယ်လို့အမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးစိန်ထေးကထောက်ပြပါတယ
်စီးပွားပညာသဘောအရနိုင်ငံတရာစီးပွားတိုးတက်မှုကိုလောက်ကြတဲ့အခါမှာအတိုင်းအတာတစ်ခုရှိသောinflation ကိုလက်ခံတယ်ဥပမာ 2% ဆိုလက်ခံတယ်အဲ့တော့မှသူကထိုးလို့သူဆွဲဆောင်မှုရှိမှာဒါပေမဲ့ adjust ပြန်လုပ်ရတယ်အ ဲ့တော့တက်လာတဲ့ဈေးနှုန်းကိုဒီကဝင်ဝင်နဲ့ပြန်ကျဆိုအခုအမေရိကန်သိတဲ့တိုင်းများကိုစင်းနှုန်းတက်သွားတယ်8.5လမ်းမသိလုံသမားတွေကိုကျွန်တော်ဈေးတက်တူပေးတယ်သဘောအဲ့လိုခိုမာတိုးမပေးနိုင်ဘူ
းရှေးလျှောက်ကျုံရနိုင်တဲ့အန်ဒီယတွေတဲမှာတော့ပရိပခတွေပို့ပြီးတော့ဆူရလာနေတဲ့အချက်လျှဲစင်ပြီးပြတ်တောက်မှုအလုံးလုံးရတဲ့အခြေအနေဆူရလာတဲ့အချက်တွေကိုအစင်ခန်းစားကထောက်ပြပါတယ်ဒါပြင်အရင်ကတည်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့ဒေသတွေမှာဆိုင်ကလုံးမိုခါဒတ်ကြောင့်ထိခိုက်ပျက်စီးရမှုတွေဟာဆိုရင်လေမြန်မာနိုင်ငံဟာသဘာဝဘေးဒဏ်ခံနိုင်မရှိတာကိုထပ်ပြီးတော့ပေါ်လွင်စေတယ်လို့ဖော်ပြပါတယ်။တစ်ချိန်တည်းမှာပဲမိုခါဆိုင်ကလုံးဒဏ်သည့်ဒေသတွေအတွေ့နိုင်ငံတကာအကူအညီဝင်ရောက်ခွင့်ကိုလည်းစစ်ကောင်စီကကန့်သတ်ထားစေဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာယုံပြောခွင့်ရကအခုလိုပြောပါတယ
် This decision is a devastating setback for more than one
လာမယ့်သတင်းပတ်တွေလာတဲ့အတွင်းရခိုင်ပြည်နယ်တွင်းကလူပေါင်းတသန်းကျော်စီကိုကူညီနိုင်ရေးပြင်ဆင်ထားတဲ့ကိစ္စအတွေ့အကြီးအကျယ်အဟန့်အတားဖြစ်စေတယ်လို့ပြောခဲ့တာပါတစ်ချိန်တည်းမှာပဲဆီယနာတိတ်မှုနောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးအရာဓာတ်ခတ်ပိတ်ဆို့မှုတွေနဲ့လည်းဆက်ပြီးတော့ရင်ဆိုင်နေရပါတယ်အမေရိကန်ပြည်ထောင်စုရဲ့အခုနောက်ဆုံးမြန်မာအပေါ်တန်းခတ်မှုဟာတိုးတက်ဖြစ်ထွန်းမှုကြီးအဖြစ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ထောမတ်အင်ဒရူးစ်ကပြောပါတယ
် The United States has put sanctions on the Myanmar Foreign Trade Bank and the Myanmar Investment
မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသံရောင်းဝယ်ရေးဘဏ်တို့ကိုအမေရိကန်ကတန်းခတ်လိုက်တာဟာတိုးတက်မှုကြီးဖြစ်ပါတယ်လို့သူကပြောခဲ့တာပါမြန်မာပေါ်အရေးယူတန်းခတ်မှုတွေကိုတညညွတ်ထဲပူးပေါင်းဆောင်ရွက်ကြဖို့လေသူကတိုက်တွန်းနေတာပါကိုဗစ် -19 နဲ့ဆီယနာသိမ်းမှုနောက်ပိုင်းဇက်တိုက်ကြဆင်းလာနေတဲ့မြန်မာစီးပွားရေးခိုင်ခိုင်မာမာပြန်လည်နလန့်ထူလာနိုင်ရေးမှာနိုင်ငံတကာရဲ့အကူအညီကအရေးကြီးတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ
်နိုင်ငံတကာနိုင်ငံရဲ့စီးပွားရေးပရိုတိုကောလ်ကိုလုပ်တဲ့အခါမှာတိုင်းပြည်တော်မှာရှိတဲ့စီးပွားရေးပေါ်လစီတွေမှန်မှုလို့တယ်အသေးလေးနဲ့ဆက်ရအဲစီဝိုင်းပေါ်လစီမှာ physical policy နဲ့ monetary policy အဲ့ policy ကအမြဲတမ်းတိုင်းပြည်ကိုကြည့်တိုင်းပြည်တည်ငြိမ်သွားရတယ်အဲ့ဒါတွေကိုသူတို့ကမလုံနိုင်ဘူးဒါတစ်ချက်ပြန်မှဟာဒီနောက်တစ်ခုနိုင်ငံရေးနဲ့ပတ်သက်ကျွန်တော်နိုင်ငံကစစ်ဖြစ်နေတာစစ်ဖြစ်သွားတဲ့အခါအကောချုပ်ချုပ်ကြာနေပြီကြာတဲ့အခါမှာဘာလို့လဲဆိုတဲ့အခါကျတော့နိုင်ငံတကာရဲ့ပံ့ပိုးမှုနိုင်ငံတကာလည်းသွားပြီသူတို့ကိုမကြိုက်လို့သူတို့အာဏာသိမ်းတာကိုမကြိုက်လို့နိုင်ငံတကာကထွက်တယ
်မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုရှိလာပြီမဲ့ခွင့်ပြုတွတ်တက်မှုခွဲဝေမှုကမညီမျှဖြစ်နေပြီးအစိုးရဆုံးသူတွေကအစိုးရဆုံးရိုက်ခတ်တက်ရောက်ခန်းစားနေရတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာကမ္ဘောဒီးယားလာအိုဆိုင်ရာညွှန်ကြားရေးမှူးမာရီယန်ရှာမန်းကကြေညာချက်မှာပြောဆိုထားပါတယ်မိသားစုတွေရဲ့ထောက်ဝကြဟာဆိုရင်ပိုက်ဆိုင်မှုတွေမဖြစ်မနေရောင်းချနေရပြီးငွေချေးရတာဒါမှမဟုတ်လည်းအသုံးစရိတ်ချူးချံချွေတက်ရတာပိုပြီးများလာတယ်လို့လည်းပြောပါတယ်ဒီထဲမှာဆိုရင်ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်တွေလည်းပါဝင်ပြီးဒီလိုချိုးချံချွေတာရတဲ့အနေအထားကြောင့်ရေရိုလူမှုဘဝတာယာမှုကိုထိခိုက်ရုံနဲ့မဟုတ်ဘဲရေရှည်ဝင်ငွေအတွက်ပါထိခိုက်စေမယ်လို့လည်းကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ရှင
်မတ်တင်ကီထိုက်စုစည်းတင်ပြခဲ့တဲ့စီးပွားရေးကဏ္ဍပါရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှတ်မှာတော့မြန်မာຫນွေဘွားတွေထိတ်တန်းတက္ကသိုလ်ဝင်မှုခတ်သွားမှာလားဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါဗျ။ American တက္ကသိုလ်တွေမှာ affirmative action မူဝါဒအရလူမျိုးအသားအရကိုကြည်ပြီးတော့ခွဲရန်တဲ့အကြောင်းဝင်ခွင့်ပေးနေတာကဥပဒေနဲ့မညီဘူးလို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပါဗျ။ဒီဆုံးဖြတ်ချက်ကမြန်မာຫນွေဘွားတွေလူနည်းစုတွေအပါအဝင် affirmative action ထဲမှာအကျုံးဝင်သူတွေအပေါ်ဘယ်လိုမျိုးတက်ရောက်မှုရှိနိုင်ပါသလဲ။ဘဂလီတကတူအရှိတောင်အရှာဌာနကကတိကကနက်ဝမ်ကိုမဆုမြတ်မုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့လူမှုရှုခေးအစီအစဉ်မှာတင်ပြထားတာယူဇာနာစင်ပါရှင်
အမေရိကန်ပြည်ထောင်စုမှာဒီအစဉ်လာအဖြစ်အလုပ်ကရနိုင်ဖို့တက္ကသိုလ်ကောလိပ်တက်နိုင်ဖို့အခွင့်အလမ်းနှဲပါတဲ့လူမှုအတိုင်းအဝိုင်းတွေအတွက်ကိုဒီတက္ကသိုလ်တွေတက်နိုင်အောင်အလုပ်ကံတွေရကြအောင်လို့ဒီ affirmative action ဆိုတဲ့မူဝါဒကိုချမှတ်ထားပါတယ်ဒီမူဝါဒကိုအစိုးရရုံးတွေအစိုးရတက္ကသိုလ်ကောလိပ်တွေမှာမဖြစ်မနေကျင့်သုံးကြသလိုဒီပုဂ္ဂလိကပိုင်းတက္ကသိုလ်ကြီးတွေမှာလည်းဒီမူဝါဒအရာဒီလူမျိုးအသားအရပေါ်မှာအခြေခံပြီးတော့မှခွဲရမ်းတဲ့လက်ခံကြောင်းတက်ခွင့်ပြုထားကြပါတယ် ဒါပေမဲ့ဒီလူမျိုးအသားအရောင်တစ်ခုရဲ့ဘက်မှာအခြေခံပြီးတော့တက္ကသိုလ်တွေမှာဝင်ဝင်ပြုတ်နေတာဟာဥပဒေနဲ့မညီဘူးလို့နိုင်ငံရဲ့အစစ်အမြင့်ဆုံးဒီပြည်ထောင်စုတရားရုံးချုပ်ကဇွန်လ29ရက်နေ့ကဆုံးဖြတ်ချက်ချပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဒီမြန်မာຫນွယ်ပွားចောင်းသူចောင်းသားတွေပေါ်မှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာနိုင်ပါသလဲ။ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့ဒီတောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကက်နက်သဝန်းကိုမေးကြည့်ထားပါတယ်
။ကယ်လီဖိုးနီးယားမှာတော့သိအပြောင်းလဲရှိမှာလို့မထင်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ကယ်လီဖိုးနီးယားမှာ1996ခုနှစ်တုန်းကသူတို့ကဟိုအဲ့ဥပဒေ209 Proposition 209ဆိုတာကိုသူတို့ကနော်ဟိုအတီးပြုတ်လိုက်တယ်။အဲ့အတီးပြုတ်လိုက်တဲ့အကြောင်းကယ်လီဖိုးနီးယားမှာရှိတဲ့တက္ကသိုလ်တွေဆိုလို့ရှိရင်ကျောင်းသားတွေရဲ့ရှောက်တော်တွေကိုအကဲဖြတ်တဲ့ချိန်မှာပေါ့နော်သူတို့ရဲ့လူမျိုးဟိုထည့်ပြီးတော့စဉ်းစားလို့မရဘူးဆိုတာဥပဒေအရဒါသတ်မှတ်ထားတဲ့ကိစ္စဖြစ်တယ်ဒီတော့ကယ်လီဖိုးနီးယားမှာတော့သိအပြောင်းလဲရှိမယ်တော့ထင်မှုပေါ့နော်ဒါပေမဲ့တခြားတက်သူတွေမှာဆိုလို့ရှိရင်တော့ဥပမာဟိုလူကုန်တန်းတိုင်းဝိုင်းကလာတာမဟုတ်တဲ့မြန်မာຫນွယ်ဘွားတွေနောက်ပြီးတော့ဒီတိုင်းသွားမယ်ဆိုလို့ရှိရင်ထောက်ပံ့ကြေးမပေးလို့ရှိရင်အကြောင်းဒီအထင်ကြီးတက္ကသိုလ်တွေကိုမတက်နိုင်ဘူးဆိုတဲ့အကြောင်းသူအကြောင်းသားတွေအတွက်ကနည်းနည်းအခွင့်အလမ်းကအရင်တော့လောက်မရှိသလိုမျိုးဖြစ်လာနိုင်တယ
်ဒီအထင်ကြီးတက္ကသိုလ်တွေတစ်ခုဖြစ်တဲ့ Harvard နဲ့ဒီမြောက် Carolina တက္ကသိုလ်တွေမှာဖြစ်တဲ့အမှုကနေပြီးတော့မှဒီတရားရုံးချုပ်ကနေဆုံးဖြတ်ချက်ချရတဲ့အထိဖြစ်လာတာပေါ့လေဆိုတော့ Harvard တက္ကသိုလ်မှာဆိုရင်အကြောင်းဝင်ဝင်လျှောက်ထားကြတဲ့အထက်မှာအာရှຫນွယ်ဘွားတွေဆိုလို့ရှိရင်တပင်ခွဲစားပြီးတော့မှចောင်းတွက်ခွင့်မပေးဘူးဆိုတဲ့ဆွဆွဲချက်နဲ့အမှုဖြစ်တာပါဆိုတော့ဆွဆွဲကတော့ဆရာကဒီကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့တက္ကသိုလ်တွေရဲ့အကြောင်းကိုပြောပါတယ်ဒါပေမဲ့ဒီအမေရိကန်တဝမ်းမှာရှိတဲ့တက္ကသိုလ်အများစုမှာဘယ်လိုအချက်တွေကိုအခြေခံပြီးတော့မှចောင်းဝင်ခွင့်လက်ခံလေးရှိပါလဲရှင
်ចောင်းသားတွေကိုအမှတ်တွေပေါ်မှာအခြေခံပြီးတော့သူတို့လက်ခံလို့ရတယ်နောက်ပြီးတော့သူတို့ private အလုပ်တွေပေါ်မှာအခြေခံပြီးတော့လက်ခံလို့လည်းရတယ်သူတို့ကဘယ်လိုနေရမျိုးတွေမှာပရိဒါလောက်ခဲ့ဘူးလေလူအတိုင်းဝိုင်းတော့ဘယ်လိုအကျိုးပြုခဲ့ဘူးလဲဒါမျိုးတွေလုပ်လို့ရတယ်နောက်ပြီးတော့ရှေးဆောင်လမ်းပြလုပ်ငန်းတွေသူတို့လုပ်ခဲ့ဘူးသလားလုပ်ခဲ့တဲ့နေရာမှာဘယ်လိုအောင်မြင်တာတွေရှိခဲ့ဘူးသလဲအဲ့လိုအောင်မျိုးပေါ့နော်ဥပမာဒုက္ခတဲ့စခန်းတွေမှာသွားပြီးတော့အကူအညီလုပ်ခဲ့ဘူးတယ်တို့ဘာတို့ဒါမျိုးကိစ္စတွေဆိုလို့ရှိရင်ထည့်သွင်းစဉ်းစားလို့ရတယ်ပေါ့နော်နောက်ပြီးတော့အထူးသဖြင့်ဘဝမှာအင်မတန်ကြီးကြီးမားမားအခက်အခဲတခုကိုကြော်လွှားခဲ့တယ်ဆိုတာမျိုးပေါ့အရေးကြီးတာတော့personal essay လို့ခေါ်မှာတော့ personal essay ကကိုယ့်ရဲ့ဘဝအတွေ့အကြုံတွေကိုဟိုနည်းအချင်းချင်းပြီးတော့ပြန်ပြီးတော့ဖော်ပြတဲ့စာစီစာကုန်းအဲ့ဒီဟာမှာကိုယ့်ရဲ့ဘဝကိုယ့်ရဲ့လူမျိုးကြောင့်ကိုယ့်ရဲ့ရင်ကျေးမှုကြောင့်ကိုယ့်ရဲ့နိုင်ငံစစ်မြစ်ကြောင့်ဘယ်လိုအတွေ့အကြုံတွေရှိခဲ့လဲဆိုတာကိုထည့်ရေးလို့ရတယ်ပေါ့ကိုယ့်ကဘာမှဖြစ်တဲ့အတွက်ကိုယ့်ရဲ့ဘဝအတွေ့အကြုံတွေမှာဘယ်လိုအခက်အခဲမျိုးတွေကိုကြော်လွှားခဲ့ရသလဲဒါတွေကိုထည့်သွင်းပြီးတော့ရေးလို့ရတယ်ပေါ့เนาะအဲ့ဒီဒီနေရာလေးရတော့မပိတ်သေးဘူးဒီတရားရုံးချုပ်ရဲ့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကတက္ကသိုလ်တွေကဒီအကြောင်းအကြောင်းသားတွေရဲ့ရှောက်လွှာတွေကိုအကဲခတ်တဲ့နေရာများဥပမာအာရှနယ်ဘွားဖြစ်တယ်ဆိုလို့ရှိရင်သူ့ကိုအခွင့်အရေးပေးလိုက်မယ်ဆိုပြီးတော့ဟိုဗလာဟင်းလဲအဲ့လိုအမျိုးနီးနဲ့ဆုံးဖြတ်လို့ရတာမျိုးမဟုတ်တော့ဘူးပေါ့သို့တော်လည်းပဲသူတို့ရဲ့အာရှနယ်ဘွားဖြစ်တဲ့အတွက်သူတို့မှာပို့ပြီးတော့အခက်ခဲတွေကိုကြော်လွှားခဲ့ရပါတယ်လို့ထည့်ပြီးတော့ဒီစာစီစာကုန်းတွေမှာပေါ်ပြရင်တော့ဒါအကျုံးဝင်သေးတယ်ဒါတော့ဒီနေ့ကတော့ရှိသေးတယ်ပေါ့
ဒီအမေရိကန်ထိတ်တန့်တက္ကသိုလ်ကြီးတွေမှာဒီအာရှຫນွယ်ဘွားတွေစက်ညာမျိုးဆိုလို့ရှိရင် SAT အမှတ်ကလူပြူရေထက်ကိုအများကြီးလိုတယ်ဆိုတော့ဒီလေးလာစစ်တမ်းတွေမှာလည်းတွေးထားတာတွေရှိပါတယ်ဆိုတော့အခုလိုမျိုးတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်မို့လို့ဒီအမေရိကန်ထိတ်တန့်တက္ကသိုလ်တွေမှာအာရှຫນွယ်ဘွားတွေတက်နိုင်ဖို့အခွင့်အလာပို့ပြီးတော့နည်းသွားနိုင်မှာရှင
်ဒီဟာဟိုလတ်လောမှာတော့တိတာမယ်မထင်ဘူးဒါပေမဲ့ဒီလိုမူမျိုးတွေอ่ะလေနောက်9နှစ်10နှစ်လောက်မှာဥမာចောင်းသူចောင်းသားလူတို့ကိုကြည်လိုက်မယ်ဆိုလို့ရှင်လူပြူတွေကပုံများလာမယ်အာရှော့နံဘာတွေကနည်းသွားမယ်ဒါမျိုးတွေဖြစ်လာနိုင်တယ်ပေါ့နော
်ပြည်ထောင်စုတရားရုံးချုပ်ရဲ့တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကဆုံးဖြတ်ချက်ချတဲ့တော့သူဘာပြောလဲဆိုတော့ဒီအမေရိကန်မှာတဲ့ဒီအသားအရောင်လူမျိုးပေါ်မှာအခြေခံပြီးတော့မှာပေါ့နော်ဒီចောင်းတက်ခွင့်ပြုတ်ထားတာမျိုးမဟုတ်ဘူးတဲ့ဒါကြောင့်မို့လို့ဒါတွေကိုအခြေခံပြီးတော့မှចောင်းထက်ခွင့်ပေးနေတာကိုလည်းခွင့်မပြုတ်နိုင်ဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဆုံးဖြတ်ချက်ကိုထောက်ခံတဲ့သူတွေကလည်းတက္ကသိုလ်ကောလိပ်လို့ပေါ့နော်ဒီအဆင့်မြင့်ပညာကျောင်းတွေကိုတက်တဲ့သူတွေအနေနဲ့ကသူတို့ရဲ့အရေးချင်းတစ်ခုပဲတဲ့ပေါ်မှာပဲအခြေခံပြီးတော့မှလက်ခံတဲ့သူကတော့ဒီအာရှမို့ African American မို့လူပြူမို့လူမဲမို့လက်ခံနေတာမျိုးကမဖြစ်သင့်ဘူးဆိုပြီးတော့ပြောပါတယ်ဆိုတော့တက္ကသိုလ်ကတိကတယောက်ဖြစ်တဲ့ဆရာအနေနဲ့ရောဒီအပေါ်မှာဘယ်လိုမျိုးမြင်ပါလဲရှင်
က ကျွန်တော်မြင်ရတော့เนาะတကယ်လို့များ American လူအတိုင်းဝိုင်းရအလုံးသားတွေညီများဖြစ်နေတယ်သူတို့ကဟိုနေလူမဲပဲဖြစ်ဖြစ်အာရှနယ်ဘောပဲဖြစ်ဖြစ်အဲဒုက္ခတဲ့အနေနဲ့ရွှေပြောင်းနေထိုင်လာသူပဲဖြစ်ဖြစ်အားလုံးကဟိုနေဘလို့လောက်ခိုင်းပဲဖြစ်ဖြစ်လောက်ခိုင်းလို့ရတယ်ဝင်ငွေကလည်းညီမျှတယ်အာဒါဆိုလို့ရှိရင်တော့ပြဿနာမရှိဘူးပေါ့เนาะဒါဆိုလို့ရှိရင်လူမျိုးကိုအခြေခံပြီးတော့ចောင်းသူចောင်းသားတွေကိုဦးစားပေးတဲ့စနစ်ကမရှိတယ်ဘူးဆိုတာကျွန်တော်လက်ခံပါတယ်တိုးတော်လည်းပဲလူအတိုင်းဝိုင်းကောတာတူညီမျှမရှိသေးဘူးဆိုတဲ့အခါကျတော့အခွင့်အရေးဆုံးရှုံးနေတဲ့လူနည်းစုတွေကိုဦးစားပေးဖို့စနစ်လေးတစ်ခုကတော့ရှိသင့်တယ်လို့ကျွန်တော်ထင်တာပေါ့ဘာဖြစ်လို့လဲဆိုဒီလိုရှိမှပဲတက္ကသိုလ်ကမွေးဖွားပြီးတော့ထွက်ပေါ်လာတဲ့ပညာတတ်လူတွေကလူမျိုးပေါင်းစုံကိုကိုစားပြုတဲ့ចောင်းသားတူဖြစ်လာမယ်ပေါ့နော်မဟုတ်ဘူးဆိုလို့ရှိရင်နောက်9နှစ်10နှစ်လောက်သူတေစီတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အားလုံးကလူကုန်ထန်အတိုင်းဝိုင်းအထူးသဖြင့်လူဖြူဒီဘက်ကလာတဲ့အတိုင်းဝိုင်းကသူတေစီတွေပဲရှိမှဆိုလို့ရှိရင်သူတို့ရေးသားတဲ့သူတေသနာသူတို့ထုတ်ပြန်တဲ့အကြောင်းအရာတွေကလည်းသူတို့ရဲ့ shut down ဘက်ကိုပို့ပြီးတော့အားပေးတဲ့ပုံစံမျိုးဖြစ်လာမယ်ဆိုလို့ရှိရင်တစ်ဖက်ဆောင်နှင်းဖြစ်လာမှာပေါ့နော်ဒါဆိုရင်စရာပေါ့
ကယ်လီဖိုးနီးယားပြည်နယ်ဘာကလေးတက္ကသိုလ်ရဲ့တောင်အာရှနဲ့အရှေ့တောင်အာရှဌာနမှာမြန်မာဘာသာသင်ကြားပေးနေတဲ့ကတိကကက်နက်သ်ဝေါင်းဖြစ်ပါတယ်ရှင်။တက္ကသိုလ်တွေမှာဒီလူမျိုးအသားအရောင်တစ်ခုတည်းပေါ့အခြေခံပြီးတော့ဝင်ခွင့်ပြုနေတာကိုလက်မခံနိုင်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးတဲ့နောက်မှာဒီ American တက္ကသိုလ်တွေမှာ Legacy Preferences လို့သိကြတဲ့ဒီចောင်းသားဟောင်းမိဘတွေရဲ့သားသမီးတွေဒီចောင်းကိုအလှဝင်အများကြီးထည့်ဝင်ကြသူတွေရဲ့သားသမီးတွေကိုဦးစားပေးလက်ခံနေတာကိုလည်းအဆုံးသတ်သင့်ပြီးဆိုရဲထောက်ပြမှုတွေလည်းထွက်ပေါ်နေပါတယ်ရှင်။ကျွန်မဆုညံပါမှာ
ဒါကတော့ American တက္ကသိုလ်တွေမှာ affirmative action မူဝါဒအရလူမျိုးအသားအရောင်ကိုကြည့်ပြီးတော့ခွဲတဲ့နဲ့ចောင်းဝင်ခွင့်ပေးနေတဲ့အပေါ်ဥပဒေနဲ့မညီဘူးဆိုပြီးတော့တရားရုံးကဆုံးဖြတ်ခဲ့တဲ့အပေါ်မှာမြမအနွယ်ဘွားတွေထိတ်တန်းတက္ကသိုလ်တွေကိုဝင်ဖို့ခတ်သွားမှာလားဆိုတဲ့ခေါင်းစဉ်နဲ့မဆုမျက်မုံကဒီသတင်းမဲ့ရဲ့လူမှုရှုကြီးအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းကနေထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ကနေတဆင့် message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင် VOA American အတန်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်စနေတနင်္ဂနွေမှာတော့လှိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့အစီအစဉ်တွေအဆုံးသတ်တော်မှာဖြစ်ပါတယ်ဒီကနေ့ထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အစီအစဉ်တွေအဆုံးမသတ်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင
်နက်ဖြန်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့မှာအာဆီယံနိုင်ငံသားဝင်ကြီးတွေတွေ့ဆုံမှုရှိပြီးမြမအရေးအပါဝင်တောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုတွေနဲ့ဒေတာရင်းလက်နက်အပြိုင်ဆိုင်တက်ဆင်မှုအခြေအနေတွေကိုအဓိကဆွေးနွေးမယ်လို့တန်တမန်အတိုင်းဝိုင်းကပြောဆိုထားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းရေးထိရောက်အောင်လုပ်နိုင်စွမ်းရှိဘူးဆိုပြီးတော့ဒေတာရင်းအကဲခတ်တွေဝေဖန်နေချိန်မှာပဲအာဆီယံတန်တမန်တွေတွေ့ဆုံဆွေးနွေးကြတာပါ။အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလိုက်နာဖို့နဲ့သက်ဆိုင်ရာအဖွဲ့အစည်းအလုံးနဲ့တွေ့ဆုံတာအွန်လိုင်းကဆွေးနွေးတာတွေကိုအကြိမ်130လောက်လုပ်ခဲ့တဲ့အကြောင်းလည်းအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသား၏ဝန်ကြီးရန်နိုမာဆူဒီကပြောဆိုထားပါဗျ။အင်္ဂါနေ့မနက်ဖြန်မှာအင်ဒိုနီးရှားနိုင်ငံဂျာကာတာမှာစတင်ကျင်းပမယ့်အာဆီယံနိုင်ငံသား၏ဝန်ကြီးအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်ရုံးအကြီးအကဲအင်ဒိုနီးရှားတန်အမတ်ကြီးငှို့ဝါဆွာဝါနဲ့မြန်မာတော်လှန်ရေးလူငယ်အဖွဲ့တွေရဲ့ကိုယ်စားလှယ26ဦးနဲ့ဇူလိုင်လ3ရက်နေ့ကအွန်လိုင်းဆွေးနွေးပွဲပြုလုပ်ခဲ့ပါဗျ။အဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အာဆီယံလူမှုအခြေပြုအဖွဲ့အစည်းဖြစ်တဲ့ Progressive Voice ရဲ့ရှေ့ပြေးအသံရဲ့ဇူလိုင်လ9ရက်နေ့ထုတ်ပြန်ချက်မှာအလှည့်ကျတာဝန်ယူထားတဲ့အာဆီယံဥက္ကဋ္ဌယာဒူးနဲ့အတူအထူးတန်တမန်ရဲ့လုပ်ပိုင်ခွင့်သက်တမ်းတစ်နှစ်တစ်ခါဒေတာအတွင်းနိုင်ငံလိုက်ပြောင်းလဲနေတာကြောင့်မြမအကြက်တဲဖြစ်ရှင်ရမှာထိရောက်မှုမရှိဖြစ်နေကြောင်းလူငယ်ကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ L Santos နဲ့ Joel Gill တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာရေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်
This program has come to you from the Voice of America, Washington.